Welcome to the Voice of America in Burmese.
မင်္ဂလာပါရှင်။ VOA American Fan ရဲ့2022ခုနှစ်မေလ25ရက်အင်္ဂါနေ့နေ့နဲ့ခင်အစီအစဉ်ကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းကြိုမီတာ24 40 51တို့အပြင်လိုင်းလက်မီတာ190 kHz 1905တို့ကနေဓာတ်ရိုက်ထုတ်လွှင့်နေပါတယ်ရှင်။မအင်ဂျင်နိုင်မှာအင်္ဂါနေ့နေ့နဲ့ခင်အစီအစဉ်ကို VOA website ဖြစ်တဲ့ burmese.voanews.com နဲ့ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းတိုက်ရိုက်နှာဆင်နိုင်ပါတယ်။ဒီကနေ့မနေ့သတင်းအစီအစဉ်မှာ American နိုင်ငံသား Editor ကိုစစ်ကောင်စီကဖမ်းဆီးထိန်းသိမ်းလိုက်ကြောင်းသတင်းနဲ့အတူနောက်ဆုံးရမြန်မာနဲ့နိုင်ငံတကာသတင်းတွေကိုနှာဆင်ရမှာပါ။အဲဒီနောက်မှာတော့
We have also to understand that the people are really frustrated and fearing attacks and they just told me that they need to have self-defense. And if this leads to a civil war, could happen. That's the reason.
ဒါကတော့မြန်မာနိုင်ငံမှာဆီယနာတိမ်းပြီးအင်အားသုံးအကြမ်းဖက်ဖိနှိပ်မှုတွေရဲ့အကျိုးဆက်အနေနဲ့တီရင်းစစ်ဖြစ်နိုင်တဲ့အခြေအနေကိုဥတည်နေကြောင်းကုလထူးကိုယ်စားလှယ်ခရစ်စတင်းရှာရနာဘာဂနာကသတိပေးပြောကြားလိုက်တာပါ။သူ့ရဲ့သတင်းစာရှင်းလင်းပွဲအကြောင်းနောက်ပိုင်းမှာနားဆင်ရဖို့ရှိပါတယ်။တခါကဏီမှာစစ်ကောင်စီနဲ့ဒေသခံတပ်တွေတိုက်ပွဲပြန်ဖြစ်နေတဲ့အခြေအနေဘ ਹੁ မျိုးသမီးစေယုံက CDM ဝန်ထမ်းတွေချင်းချောက်ခံရတာပောက်ကွဲပြစ်ခတ်မှုတွေကြားမြောက်ရင်နဲ့ဆက်ကုံသွယ်ရေးအခြေအနေစတဲ့သတင်းပေးပို့ချက်တွေကိုတင်ဆက်ဖို့ရှိပါတယ်။နောက်ပိုင်းမှာတော့အပတ်စဉ်ကဏ္ဍတွေနားဆင်ရမှာပါ။အခုတော့အင်္ဂါနေ့နေ့နဲ့ခင်သတင်းအစီအစဉ်ကိုဒေါက်ခင်မျိုးသက်နဲ့မတ်သိန်ကြီးထိုက်တို့ကပြောပြမှာပါရှင
်။မြန်မာနိုင်ငံတွင်းကလက်ရှိအခြေအနေဟာတိတ်ကိုဆိုးဝါးနေစေဖြစ်ပြီးအထူးသဖြင့်ပြည်သူတွေဟာကုနေအိမ်တွေမှာကိုမနေရဲပဲအိုးရင်ဆောက်ခွာထွက်ပြေးနေကြရတယ်လို့ကုလသမဂ္ဂကင်းရင်မှုချုပ်အန်တိုနီယိုဂူတရက်ရဲ့မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းရှရက်နာဘာဂနာကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်
We have still a situation which is very bad on the ground. We have now more than 800 killed people.
မြန်မာနိုင်ငံမှာလက်ရှိအခြေအနေဟာတိတ်ကိုဆိုးဝါးနေစေဖြစ်ပါတယ်။အခုချိန်ထိဆိုတေဆုံးရသူက800ကျော်နေပြီဖြစ်တယ်လို့အဖမ်းခံရသူက9300ကျော်ရှိနေပြီးဖမ်းဝရမ်းအထောက်ခံရသူကလည်း1800ကျော်ရှိနေပါတယ်။ပြည်သူတွေဟာတခြားဒေသတွေဒါမှမဟုတ်ငယ်ဆက်ကျော်ဖြတ်ပြီးထွက်ပြေးနေကြရတာပါ။ရှင်းပြနေမှာဆိုရင်လက်ရှိအခြေအနေဟာတိတ်ကိုဆိုးဝါးနေပါတယ်လို့ပြောသွားတာပါ။မြန်မာအရေးဒေတာရင်းနိုင်ငံတွေကတာဝန်ရှိသူတွေနဲ့ဆွေးနွေးဖို့အတွက်ထိုင်းနိုင်ငံကိုရောက်နေတဲ့မစ်ဘာဂနာကမြန်မာနိုင်ငံရဲ့နောက်ဆုံးအခြေအနေကိုကုလသမဂ္ဂအကြံအမှုချုပ်ယုံသတင်းစာရှင်းလင်းပွဲမှာအွန်လိုင်းကနေတဆင့်တင်ပြခဲ့တာဖြစ်ပါတယ်။ချင်းပြည်နယ်မင်းတပ်မှစစ်တပ်ကဒေတာကန်တွေအပေါ်မှာရဟတ်ရင်တွေမော်တာကြီးတွေလက်နက်ကြီးတွေတုံတိုက်ခိုက်ခဲ့တဲ့အတွက်အနာဝန်ကျင်တောတောင်တွေထဲထွက်ပြေးပုန်းအောင်နေရသူထောင်နဲ့ချီရှိနေသလိုတိုက်ပွဲတွေအတွင်းစစ်တပ်ကဒေတာကန်အရက်သားတွေကိုလူသားတိုင်းတစ်ဖွဲ့အတုံးချတာအမျိုးသမီးနဲ့မိန်းကလေးငယ်တွေကိုလိမ်မန်းဆန်ရဆော်ကားမှုတွေရှိနေတယ်ဆိုတဲ့သတင်းတွေအတွက်ကုလသမဂ္ဂကစိတ်ကူးနေကြောင်းလည်းသတင်းထုတ်ပြန်ထားတာပါလက်နက်မပါဘဲငင်းကြမ်းစွာဆန္ဒပြတဲ့ပြည်သူတွေကိုစစ်တပ်နဲ့ရဲတွေကပြင်းပြင်းထန်ထန်ပစ်ခတ်နှိမ်နှင်းမှုတွေကနေ၃လကျော်ကြာလာချိန်မှာတေဆုံးတာအဖမ်းဆီးခံရတာတွေတိုးလာနေတာကြောင့်ရှောင်းတိန်ကာဝယ်တာပဲလုပ်နေတဲ့ပြည်သူတွေဟာအခုအခါမှာရရအိမ်လုလက်နက်တွေဒါမှမဟုတ်အဲဒါလက်နက်ကိုင်အဖွဲ့ရစီမှာစစ်တင်တန်းတွေတက်ပြီးဒံပြန်တွန်းလှန်တိုက်ခိုက်ရတဲ့အနေအထားကိုရောက်နေပြီဖြစ်ကြောင်းလည်းပြောပါရယ်။အခုတောတောင်တွေထဲပုံအောင်ထွက်ပြေးနေရသူတွေမှာဆန်းနဲ့ရိတ်ခါတောက်သုံးရင်နဲ့ခိုးလုံးစရာအပြင်ကျန်းမာရေးစောင့်ရှောက်မှုတွေပါအရေးကြီးလိုအပ်နေကြောင်းလည်းပြောပါရယ်။လိုအပ်နေသူတွေကိုကုလသမဂ္ဂကအကူအညီပေးဖို့ရလဲအခက်အခဲတွေရှိနေတယ်လို့လာမယ့်လတွေအတွင်းမှာမြန်မာနိုင်ငံမှာဆန်းနဲ့ရိတ်ခါပြတ်လတ်မယ့်အန္တရာယ်ရှိနေတယ်လို့လည်းမစ်ဘာဂနာကခံမှန်းပါရယ်။
In the coming 3 to 6 months, we will probably have 3.4 million people who could be at risk of food insecurity due to
မြန်မာနိုင်ငံမှာလက်ရှိဖြစ်ပေါ်နေတဲ့ပြဿနာကြောင့်နားမဲ့3လကနေ6လအတွင်းလူပေါင်း 3.4 လောက်အတွက်ဆန်းနဲ့ရိတ်ခါပြက်လက်မဲ့အန္တရာယ်နဲ့ကြုံလာနိုင်ပါတယ်လို့ပြောသွားတာပါမြန်မာနိုင်ငံမှာအနုနီးနဲ့အာနာဖီဆန်နဲ့ CDM လုပ်နေတဲ့ဆရာမှတိမ့်နဲ့ချီးပြီး အာဏာပိုင်တွေအလုပ်ထုတ်ပြစ်တာကိုခံနေရတယ်လို့ကျောင်းသားလူငယ်တွေကိုယ်တိုင်ဥဆောင်ပြီးဆင်အာဏာဆန့်ကျင်ရေးကိုလှုပ်ဆောင်နေကြတာပါဒါကြောင့်ပညာရေးခန္ဓာကိုကြည့်ရင်လေဂျုံလာတည့်ရနေမှာကျောင်းတွေပြန်ပြီးဖွင့်ရမှာဖြစ်ပေမဲ့ဆရာတွေကစာပြန်သင်ဖို့အတွက်ပြန်သွားမသွားနဲ့ကျောင်းသားမိဘတွေကကလေးတွေကိုကျောင်းကိုပြန်ပို့မဖို့မရေမရာဖြစ်နေကြောင်းနဲ့အခြေအနေအားလုံးကိုချုံးပြီးကြည့်မယ်ဆိုရင်တော့အဆအဆအရာရာတိတ်ကိုဆိုးနေတာတွေ့ရကြောင်းမစ္စဘောင်နာကပြောကြားခဲ့ပါတယ် Frontier မြန်မာ Magazine Editor Danny Fenster ဟာမလေးရှားနိုင်ငံကွာလာလမ်ပူကိုသွားမယ်လင်းပေါ်မတက်ခင်ကလေးမှာပဲတနေ့လာနေမနေ့ကရန်ကုန်ပြည်ပြည်ဆိုင်ရာလေဆိပ်မှာအဖမ်းခံခဲ့ရတယ်လို့ Magazine တိုက်ကနေကြေညာချက်ထုတ်ပြန်ပြောဆိုပါတယ်သူကိုရန်ကုန်အင်းစင်အချင်းတောင်ကိုပို့လိုက်ကြောင်းသိရတယ်လို့လည်းပြောပါတယ်သူကိုဘာကြောင့်ဖမ်းဆီးမှန်းမသိရတဲ့အပြင်အဖမ်းခံရပြီးကလေးကသူနဲ့အဆက်အသွယ်လုပ်လို့မရကြောင်းလည်းပြောပါတယ်။သူ့ရဲ့အခြေအနေကိုစိုးရင်ပူပန်နေကြောင်းနဲ့သူ့ကိုအမြန်ဆုံးပြန်ပြီးလှုပ်ပေးဖို့လည်းတောင်းဆိုတာပါ။ Frontier မြန်မာ Magazine အနေနဲ့သူ့လိုအပ်တာတွေကိုလှုပ်ပေးဖို့နဲ့သူ့အနေနဲ့မရှိအောင်ဦးစားပေးပြီးလှုပ်ဆောင်နေကြောင်းလည်း Twitter မှာထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြထားပါတယ်။မြန်မာနိုင်ငံမှာတစ်နှစ်ပတ်လုံးအလုပ်လုပ်နေတဲ့အသက်38နှစ်အရွယ် American နိုင်ငံသား Fenster ဟာသူ့မိသားစုနဲ့တွေ့ဖို့ပြန်လာချိန်မှာအဖမ်းခံရတာဖြစ်ကြောင်းFrontier Magazine Editor ချုပ် Thomas King ကပြောပါတယ်။ American နိုင်ငံသားဌာနပြောခွင့်ရကလည်း American နိုင်ငံသားတဦးမြန်မာနိုင်ငံမှာအဖမ်းခံရတယ်ဆိုတာသိရကြောင်းနဲ့နိုင်ငံရခြားရောက်နေတဲ့ American နိုင်ငံသားတွေနဲ့ပတ်သက်ပြီး American နိုင်ငံသားဌာနကအလေးနဲ့ထားရှိတယ်လို့သူ့ရဲ့အခြေအနေကိုစောင့်ကြည့်နေကြောင်းလည်းပြောပါတယ်။မြန်မာနိုင်ငံမှာပြီးခဲ့တဲ့လတုန်းကအဖမ်းခံရတဲ့ဂျပန်သတင်းတောက် Yuki Kitazumi ဟာလည်းပြီးခဲ့တဲ့သတင်းပတ်ထဲသူ့ကိုပြန်ပြီးလှုပ်မပေးခင်အထိအင်းစင်အချင်းတောင်ထဲမှာပဲထားထားတာဖြစ်ပါတယ်။မတ်လတုန်းကလည်းဆန္ဒပြပွဲသတင်းယူနေချိန်မှာအဖမ်းခံခဲ့ရတဲ့ပိုလန်သတင်းတောက်ရောဘတ်ဘိုစီယာကဟာလည်းသတင်းနှစ်ပတ်လောက်အထိမ့်သိမ်းခံခဲ့ရတာပါ။မြန်မာနိုင်ငံမှာသတင်းမီဒီယာလုပ်ငန်းဆက်လက်လုပ်ကိုင်ခွင့်အတွက်မြန်မာစစ်တပ်ကလိုင်စင်ရုပ်သိမ်းထားတဲ့မီဒီယာက၈ခုရှိနေပြီဖြစ်ပြီးအဖမ်းခံရတဲ့သတင်းသမားအနည်းဆုံး84ယောက်ရှိနေတယ်လို့အခုဒီဆက်ပြီးအဖမ်းခံရတာက48ယောက်တည်းမနေရှိနေတယ်လို့မေလ14ရက်နေ့မှာကုလသမဂ္ဂကပြောကြားခဲ့တာပါ RSF နေစည်းမခြားသတင်းသမားများအဖွဲ့ရဲ့နိုင်ငံပေါင်း180အတွက်2021သတင်းလွတ်လပ်ခွင့်ဆိုင်ရာအညွှန်းကိန်းမှာမြန်မာနိုင်ငံကအဆင့်140မှာရှိနေတာဖြစ်ပါတယ်စစ်တပ်အာဏာသိမ်းထားတာ၄လနီးပါးရှိလာနေပေမဲ့ဆီယနာသိမ်းမှုဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေနေ့စဉ်လိုလိုဆက်ရှိနေပြီးတနင်္လာနေ့မှာတော့ရန်ကုန်အပြင်တခြားနယ်မြေတွေမှာလူပေါင်းများချီပါဝင်တဲ့သပိတ်စစ်ကြောင်းတွေပြန်ပြီးထွက်လာတာတွေ့ရပါတယ်။လောင်းလုံးမျိုးနယ်တွေကမောင်းမကန်ညင်းမော်ကျက်ရက်ပြင်းအပါဝင်ကြေးရွာတွေမှာတနင်္လာနေ့ကဆီယနာရှင်ဆန့်ကျင်ဆန္ဒပြခဲ့ကြတာပါ။ကျောင်းသားမိဘတွေအပါဝင်ဒေသခံတချို့ကကျောင်းလာတဲ့ဆရာမတွေကိုစီကံမှာပါဝင်ဖို့တောင်းဆိုခဲ့ကြပါတယ်။တနင်္လာနေ့ဟာကျောင်းတွေပြန်ဖွင့်ဖို့အတွက်ကျောင်းသားတွေစပြီးလက်ခံနေနေဖြစ်တာကြောင့်ကျောင်းပြန်မအပ်ဖို့မကွေးတိုင်းခံကောအပါဝင်နေမျိုးတွေမှာကျောင်းသားတွေဆရာမတွေခြိတက်ဆန္ဒပြခဲ့ကြပါတယ်။နေ့စဉ်မပြတ်တည့်တပြတ်ပျောက်ကြားသပိတ်တွေရှိနေတဲ့ရန်ကုန်မြို့မှာပေါက်ကွဲမှုတချို့နေ့စဉ်လိုလိုရှိနေပြီးစစ်ကောင်စီတပ်တွေရဲ့ဖမ်းဆီးမှုတွေလည်းဆက်ပြီးရှိနေပါတယ်။ဖေဖော်ဝါရီလစစ်တပ်အာဏာသိမ်းပြီးပြီးချင်းအဖမ်းဆီးခံရတဲ့နိုင်ငံတော်တန်မြင်ရန်ပုဂ္ဂိုလ်ဒေါက်တာဆန်းစုကြည်သမရဦးဝင်းမြင့်နဲ့မြေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမျိုးအောင်တို့ကိုမေလ24အင်္ဂါနေ့ကမြေပြည်တော်စပူတီရိမြို့နယ်တဲကမြေပြည်တော်ကောင်စီဝင်းလမ်းမှာအထူးတရားရုံးနဲ့ရုံးထုတ်ပါတယ်။ NLD ပါတီဟာပြည်သူတွေအတွက်တည်ထောင်ထားတဲ့ပါတီဖြစ်တဲ့အတွက်ပြည်သူတွေရှိနေတဲ့၍ NLD ပါတီလည်းရှိနေမှာဖြစ်ကြောင်းဒေါက်တာဆန်းစုကြည်ကရှေ့နေတွေကနေတဆင့်သတင်းစကားပါခဲ့ပါတယ်။ဒေါက်တာဆန်းစုကြည်အတွက်နောက်ထပ်ရုံးချင်းကိုလာမယ့်ဇွန်လ9ရက်နေ့မှာချိန်ဆထားပါတယ
်။ VOA American တမနက်ဖက်မြန်မာဘာသာအစီအစဉ်တွေကိုမနက်6နာရီကနေ9နာရီထိ5.24 kHz 12.13 MHz ဟိုက်ဒိုမီတာ 40 kHz 4.13 ညာဟိုက်ဒိုမီတာ 57 kHz 5.85 နဲ့ဟိုက်လမီတာ 190 kHz 1.95တို့ကနေထုတ်လွှင့်ပေးနေပါရှင
်။ဗီယိုရင်မြန်မာပိုင်းစီစဉ်ရဲ့အင်ကာနေ့မနေ့ခင်နိုင်ငံတကာသတင်းတွေကိုဆက်လက်တင်ပြပေးနေပါတယ်။ ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်း WHO ရဲ့နှစ်ပတ်လည်ညီလာခံကိုတနင်္လာနေ့ကဖွင့်လှစ်ခဲ့တဲ့ WHO အကြီးအကဲကကမ္ဘာတစ်လွှာ COVID-19 ကပ်ဘေးကြီးအတွင်းအသက်ဆုံးရှုံးခဲ့ရတဲ့ကျန်းမာရေးလုပ်သား13,500ကိုအောက်မေ့ဂုဏ်ပြုခဲ့ပါတယ
် Please join me in clapping, shouting and stamping your feet
ကမ္ဘာတစ်လွှာကကျန်းမာရေးဆောင်လျှောက်ပြုစုပေးတဲ့လုပ်သားတွေဟာ18လနီးပါးကြာအသက်အန္တရာယ်ကြာကြံ့ကြံ့ခံရပ်တည်ဆောင်ရွက်ခဲ့ကြတယ်လို့ WHO ရဲ့အကြီးအကဲ Tedros Adhanom Ghebreyesus က WHO ညီလာခံမှာပြောပါတယ်။ကျန်းမာရေးလုပ်သားတွေဟာအသက်ပေါင်းများစွာကယ်တင်ခဲ့ကြသလိုအစွမ်းကုန်ကြိုးစားပေမဲ့လက်လွတ်လိုက်ရတဲ့ပုံကိုယ်တွေအတွက်လည်းရုန်းကန်ခဲ့ကြတယ်လို့သူကဆက်ပြောပါတယ်
။ But globally we remain in fragile situation.
လက်တလောသတင်းဖတ်တဲ့အတွင်းမှာကူးစက်မှုအသစ်နဲ့တေဆုံးမှုလုံးကျဆင်းလာတဲ့အပေါ်ကျဉ်းနှံ့အားရဖြစ်ပေမဲ့လည်းကမ္ဘာဟာသိပ်ပြီးအန္တရာယ်ကြီးတဲ့အခြေအနေမှာရှိနေစေဆိုတာကိုလည်းသတိပေးခဲ့ပါတယ်။ကပ်ဘေးရောဂါကြီးဟာမပြီးဆုံးနိုင်သေးကြောင်းနိုင်ငံတိုင်းမှာကူးစက်မှုနှုန်းကိုမထိန်းချုပ်နိုင်ဘဲနဲ့ကပ်ဘေးကြီးပြီးဆုံးမှာမဟုတ်ဘူးလို့လည်းပြောပါတယ်။ COVID-19 ကာကွယ်ဆေးဖြန့်ဝေမှုမှာမတရားသဖြင့်မညီမျှမှုဟာကဗီယောဂါကြီးတက်ဆိုးရှည်စီမယ်လို့ WHO အကြီးအကဲကတုံ့နှုံပြောဆိုပြီးကမ္ဘာအချမ်းသာဆုံးနိုင်ငံတွေကိုထပ်ပြီးတော့ဝေဖန်ခဲ့ပါတယ်။ကာကွယ်ဆေးအလုံးရဲ့85ရာခိုင်နှုန်းကျော်ကိုနိုင်ငံ10ခုလောက်မှာထိုးနှံခဲ့ကြတယ်လို့သူကထောက်ပြပါတယ်။ WHO အဖွဲ့ဝင်နိုင်ငံတွေအလုံးလာမယ့်စက်တင်ဘာလအရောက်မှာအနည်းဆုံးနိုင်ငံလူဦးရေရဲ့10ရာခိုင်နှုန်းကာကွယ်ဆေးထိုးနှံပေးနိုင်ရင်းနဲ့လာမယ့်ဒီဇင်ဘာအရောက်မှာအနည်းဆုံးနိုင်ငံလူဦးရေရဲ့30ရာခိုင်နှုန်းကာကွယ်ဆေးထိုးနှံရေးဆောင်ရွက်ကြဖို့လေ WHO အကြီးအကဲကတိုက်တွန်းပါတယ်။အိန္ဒိယနိုင်ငံမှာတော့ပြီးခဲ့တဲ့24နာရီအတွင်း COVID-19 နဲ့သေဆုံးသူ4000ကျော်ရှိကြောင်းကျန်းမာရေးဝန်ကြီးဌာနကကြေညာခဲ့တာကြောင့်တနင်္လာနေ့မှာပဲအိန္ဒိယနိုင်ငံဟာကမ္ဘာမှာ COVID-19 နဲ့ဆက်ဆက်သေဆုံးရသူ3000ကျော်ကိုရောက်ရှိခဲ့တဲ့တတိယမြောက်နိုင်ငံဖြစ်သွားပါတယ်။အမေရိကန်ပြည်သူ့ကတည်ဆုံသူ 9,600 နီးပါးနဲ့အများဆုံးဖြစ်ပြီးဘရာဇီးလ်နိုင်ငံကတော့တည်ဆုံသူ 4,000 ခွဲနီးပါးနဲ့ဒုတိယအများဆုံးဖြစ်ကြောင်း Johns Hopkins Coronavirus အချက်အလက်ဆိုင်ရာဌာနကဖော်ပြထားပါတယ်ရှင်။ Israel နဲ့ Hamas တပ်ပိခဲ့တဲ့တောက်ကြန်ဒီအစိုးပိုင်းကအပြစ်ရခဲ့ကြပြီးတဲ့နောက်တနင်္လာနေ့မှာအမေရိကန်နိုင်ငံခြားရေးဝန်ကြီး Anthony Blinken အရှေ့အလယ်ပိုင်းဒေသကိုတွားရောက်ပါတယ်။နိုင်ငံခြားရေးဝန်ကြီးဖြစ်တဲ့ Blinken အနေနဲ့အရှေ့အလယ်ပိုင်းကိုသွားတဲ့ပထမဆုံးခီးစဉ်လည်းဖြစ်ပါတယ်။ဂါဇာသဘောတူညီချက်ကိုဆက်လက်အကောင့်ထည့်ဖို့ရေးအမေရိကန်ရဲ့ကြိုးပမ်းချက်လုပ်ငန်းစဉ်တစ်ခုအနေနဲ့ Israel, Palestine နဲ့တခြားဒေသရင်းကနိုင်ငံခြားရေးဝန်ကြီးတွေနဲ့လည်းဝန်ကြီး Blinken တွေ့ဆုံဆွေးနွေးဖို့ရှိပါတယ်။ဂျေရုရှလင်မှာတော့ Israel ဝန်ကြီးချုပ် Benjamin Netanyahu နဲ့တခြားတာဝန်ရှိသူတွေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးဆွေးနွေးမှာပါ။ပါလက်စတိုင်းအနာပိုင်းသမရမမုစ်အဘတ်စ်ဝန်ကြီးချုပ်မိုဟာမက်စတာယန်နဲ့တခြားအကြီးတန်းအရာရှိတွေနဲ့အမေရိကန်နိုင်ငံခြားရေးဝန်ကြီးတို့ရာမာလာမာတွေ့ဆုံဆွေးနွေးမယ့်အကြောင်းနိုင်ငံခြားရေးဌာနပြောခွင့်ရ Net Price ကတင်းနှင်းလာနေမှာပြောပါတယ်ဂါဇာပြန်လည်တည်ဆောက်ရေးနောက်ဂါဇာအတွက်နိုင်ငံတကာထောက်ပံ့မှုတွေကိုစုစည်းနိုင်ရေးနဲ့လူသားချင်းစာနာထောက်ထားမှုအကူအညီတွေမြင်းမြန်းဆန်းဆန်းပေးနိုင်ရေးအတွက်ကုလသမဂ္ဂပါလက်စတိုင်းအနာပိုင်းအဖွဲ့တို့နဲ့အမေရိကန်ကအတူဆောင်ရွက်မယ်လို့လည်းကတိပြုထားတာပါ။ပြန်လည်တည်ဆောက်ရေးကိုစတင်ပြီးလူသားချင်းစာနာထောက်ကူမှုဆိုင်ရာအခြေအနေတွေဖြေရှင်းရေးပါလက်စတိုင်းတွေအစ္စရေးတွေနောက်ဒေသရင်းကမိဖက်တွေအားလုံးနဲ့ထိတိရောက်ရောက်ဆွေးနွေးရေးကိုလက်တလောအလေးထားဆောင်ရွက်နေကြောင်းအမေရိကန်နိုင်ငံခြားရေးဝန်ကြီးကတင်းနှင်းကနေနေမှာ CNN ရုပ်သံကိုပြောဆိုထားပါတယ်။ဝင်ကြီးဘလင်ကင်ရဲ့အရှေ့လေပိုင်းခီးစဉ်အတွင်းအီဂျစ်နိုင်ငံကိုလည်းတွားရောက်မှာဖြစ်ပါတယ်။အစ္စရေးနဲ့ဟာမတ်ဦးဆောင်တဲ့ပါလက်စတိုင်းစစ်သွေးကြွတွေကြားဂါဇာသဘောတူညီချက်ကိုအီဂျစ်ကကြားဝင်ညှိနှိုင်းပေးခဲ့တာဖြစ်ပါတယ်ရှင်။မလေးရှားနိုင်ငံမြို့တော်ကွာလာလမ်ပူမှာတင်းနေပါနေကမြောက်ရထားနှစ်ဆင်းဥမင်လှိုင်ကောင်းတွင်တိုက်မိတာမှာခီးတဲ့200ကျော်ဒဏ်ရာရခဲ့ကြောင်းရဲတပ်ဖွဲ့ကပြောပါတယ်။ဒေသဆန်တော်ကျေည9:00လောက်မှာခီးတယ်တွေတင်လာတဲ့ယထာနဲ့ခီးတယ်မပါတဲ့ယထာတို့မျက်နှာချင်းဆိုင်တိုက်နေတာပါလူမှုကွန်ရက်မီဒီယာမှာပြန့်နှံ့နေတဲ့ဓာတ်ပုံတွေထဲမှာတော့ယထာရဲတစ်ခုထဲမှာမှန်ကွဲတွေကြားခီးတယ်တွေဒဏ်ရာရထားတာကိုတွေ့မြင်ရပါတယ်ပြင်းပြင်းထန်ထန်ဒဏ်ရာရထားသူ49ဦးရှိပြီး166ဦးကတော့ဒဏ်ရာမပြင်းထန်ကြောင်းရဲအရာရှိမိုဟာမက်ဇိုင်နယ်အဗ်ဒူလာကပြောပါတယ် တမင်လုံးချံမှုနဲ့ပတ်သက်တာမျိုးမတွေ့ရကြောင်းဆက်သွယ်ရေးပိုင်းအမှားယွင်းကြောင်းမတော်တဆမှုဖြစ်ရတာဖြစ်နိုင်တယ်လို့လည်းရဲရာရှိအဗ်ဒူလာကပြောပါတယ်။အိန္ဒိယအရှေ့ပိုင်းကိုဥတီတိုက်ခတ်လာတဲ့ဆိုက်ကလုန်းမုန်တိုင်းလမ်းကြောင်းပေါ်မှာရှိတဲ့လူဦးရေ၅သိန်းကြီးပါကိုဘေးလွရာရွှေ့ပြောင်းဖို့တနင်္လာနေ့မှာအစိုးရကညွှန်ကြားထားပါတယ်။အိန္ဒိယအနောက်ပိုင်းမှာလူသေဆုံးဒဏ်ရာရရှိခဲ့တဲ့ပြင်းထန်တဲ့ဆိုက်ကလုန်းမုန်တိုင်းတောက်တဲ့ဝင်ရောက်တိုက်ခတ်ပြီးသတင်းတပတ်အတွင်းနောက်ထပ်မုန်တိုင်းနဲ့ထပ်ပြီးကြုံရတာဖြစ်ပါတယ
်
။ရာဆိုက်ကလုန်းမုန်တိုင်းအတွေ့ကြိုတင်ပြင်ဆင်နေပြီးဘေးလွရာရွှေ့ပြောင်းပေးနေကြောင်းဒေသခံတွေအနေနဲ့အပြင်းမထွက်ဖဲအိမ်ထဲမှာနေဖို့အိမ်ကမခိုင်ခံ့ဘူးဆိုရင်ဆိုင်ကလုန်းမုန်တိုင်းရှောင်စင်တာကိုသွားဖို့အတိပေးနေတဲ့အကြောင်းအိန္ဒိယသဘာဝဘေးဒဏ်စီမံခန့်ခွဲမှုဌာနဒါဝန်ရှိသူစန္ဒီကူမာဂျဟာကပြောခဲ့တာပါ။ဘင်္ဂလားပြည်နယ်အော်ကနေစတင်လာတဲ့ရာဆိုင်ကလုန်းမုန်တိုင်းကလာမယ့်ဗုဒ္ဓဟူးနေ့မှာအိန္ဒိယရဲ့အနောက်ဘင်္ဂောနဲ့အော်ဒစ္စာပြည်နယ်တွေကိုဝင်ရောက်မယ်လို့မိုးလေဝသဌာနကပြောဆိုထားပါတယ်။ကုန်းတွင်းပိုင်းကိုမဝင်ခင်မှာရာဆိုင်ကလုန်းကအင်းအားအလွန်ပြင်းဆိုင်ကလုန်းမုန်တိုင်းအဖြစ်တနာယီ၄ရက်နှုန်း115မိုင်ထိရောက်ရှိနိုင်ကြောင်းလဲအိန္ဒိယမိုးစလဌာနကပြောဆိုထားပါတယ်။ဒေါက်ကညိုတက်နဲ့မတ်သိန်ကြီးထိုက်တို့ကသတင်းစီစဉ်ကိုတင်ဆက်ခဲ့တာပါ။အင်္ဂါနေ့နဲ့နဲ့ခင် VOA မြန်မာပိုင်းစီစဉ်ကိုနားဆင်နေကြတာပါရှင်။အခုတော့သတင်းပေးပို့ချက်တွေနဲ့သတင်းလွှာတွေကိုထုတ်လွှင့်ပါပါ။ဆဆုံးကကြားခဲ့ရတဲ့ဒီကုလအထူးကိုယ်စားလှယ်ရဲ့မြမအရေးသတင်းစာရှင်းလင်းပွဲအကြောင်းကိုတင်ဆက်ဖို့ရှိပါတယ်။မြမနိုင်ငံမှာဆေးရနာတိန်ကြီးအင်အားသုံးအကြမ်းဖက်ဖိနှိပ်မှုတွေရဲ့အကျိုးဆက်အနေနဲ့ပြည်ရင်းစစ်ဖြစ်နိုင်တဲ့အခြေအနေကိုဥတည်နေကြောင်းကုလအထူးကိုယ်စားလှယ်ခရစ်စရင်းရှရနာဘာဂနာကတနင်္လာနေ့ကသတိပေးပြောကြားလိုက်ပါတယ်။သူဟာအခုထိုင်းနိုင်ငံဘန်ကောက်မှာရောက်ရှိနေပြီးတော့အဲဒီကနေဗီဒီယိုကွန်ဖရင့်နဲ့သတင်းစာရှင်းလင်းပွဲကိုနယူးယောက်ကုလသမဂ္ဂဌာနချုပ်မှတနင်္လာနေ့ကပြုလုပ်ခဲ့ပါတယ်။သူ့ရဲ့နှစ်လနီးပါးဒေတာတွင်ရောက်ရှိနေတဲ့အခြေအနေနဲ့ပတ်သက်လို့လည်းသတင်းတောက်တွေကိုပြောပြခဲ့ပါတယ်။မြန်မာနိုင်ငံရဲ့အခြေအနေမှာဆိုရင်ဆန္ဒပြသူတွေဟာအရင်ကလမ်းပေါ်ထွက်ဆန္ဒထုတ်ဖော်နေရကနေအင်အားသုံးဖြိုခွဲမှုတွေကြောင့်အခုဆိုရင်ကိုကိုကိုခုခံကာကွယ်တဲ့အနေနဲ့စစ်တပ်ကိုလက်နက်တွေနဲ့ပြန်ပြီးတုံ့ပြန်တဲ့အဆင့်ကိုရောက်ရှိနေပြီးဒါဟာပြည်ရင်းစစ်ကိုဖြစ်နိုင်တဲ့အခြေအနေကိုဥတည်နေကြောင်းသတင်းတောက်တွေကိုခရစ်စရင်းရှရနာဘာဂနာကပြောကြားခဲ့ပါတယ်။
We have also to understand that the people are really frustrated and fearing.
ဒီမှာတော့မဖြစ်မနေနားလေရမှာကမြန်မာပြည်သူတွေဟာတကယ်ကိုစိတ်ပင်ပန်းနေကြပြီးတိုက်ခိုက်ခံရမှာကိုလည်းကြောက်နေကြတာပါ။သူတို့အနေနဲ့ကိုကိုကိုခုခံကာကွယ်ဖို့လိုအပ်နေတယ်ဆိုတာကျွန်မကိုပြောပြကြပါရစေ။တကယ်လို့အဲ့ဒီလိုသာဖြစ်မယ်ဆိုရင်ပြည်ရင်းစစ်ဖြစ်နိုင်ဖို့ဥတည်နေတယ်ဆိုတာပြောရမှာပါ။ဒါဟာပြည်ရင်းစစ်ဖြစ်ဖို့လေအကြောင်းရင်းပါ။ကျမအနေနဲ့တော့တွဲဆုံဆွေးနွေးရေးလမ်းကြောင်းကိုပဲထောက်ခံခြင်းပါတယ်လို့ပြောသွားပါတယ်။ဒီလိုတွဲဆုံဆွေးနွေးရေးလမ်းကြောင်းကိုသွားဖို့ဆိုတာလွယ်ကူမှာမဟုတ်ပေမဲ့မြန်မာနိုင်ငံရဲ့ပြည်ထနာကိုဖြေရှင်းဖို့အားလုံးပါဝင်တဲ့ညှိနှိုင်းဆွေးနွေးမှုဟာမရှိမဖြစ်လိုအပ်တယ်လို့ဘာဂနာကပြောပါတယ်။ဒါအပြင်ထိုင်းနဲ့တခြားမြန်မာနယ်စပ်တွေမှာရှိနေတဲ့တိုင်းသားလက်နက်ကိုင်ဖွဲ့တွေစီမှာမြို့အသီးသီးမှာဆန္ဒပြခဲ့ကြတဲ့လူငယ်တွေဟာစစ်တင်တန်းတွေတက်ရောက်နေတာတွေ့ရတယ်လို့လည်းသူကပြောပါတယ်။ပြည်သူကာကွယ်ရေးတပ် PDF တွေကိုဒေသခံပြည်သူတွေကိုယ့်ဘာသာကိုယ်ဖွဲ့စည်းလာကြတယ်လို့ NUG အမျိုးသားညီညွတ်ရေးအစိုးရဘက်ကလည်းလက်နက်ကင်တပ်အနေနဲ့ဖွဲ့စည်းထားတယ်လို့သူကပြောပါတယ်။မြန်မာနိုင်ငံအနှံ့ပောက်ကွဲမှုတွေနေ့စဉ်ကြားနေရတယ်လို့ပြည်သူတွေဟာအိမ်တွင်းလုံးလက်နက်တွေနဲ့လုံခြုံရေးတပ်တွေကိုပြန်ပြီးခုခံတိုက်ခိုက်နေတယ်လို့လည်းဘာကနာကဆိုပါတယ်။ဒီကနေ့လာကအင်ဒိုနီးရှားနိုင်ငံမှာပြုလုပ်ခဲ့တဲ့မြမအရေးအာဆီယံအထူးစီဝေးပွဲကိုတက်ရောက်လာတဲ့မြမအာနာသိန်းကောင်းဆောင်ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်နဲ့တနအီကြာတွေ့ဆုံခဲ့ပေမဲ့ဆွေးနွေးပွဲနဲ့ပတ်သက်လို့အများသိအောင်ပြောမပြဘူးမြမစစ်ကောင်းဆောင်ကမေတ္တာရက်ခံထားတဲ့အတွက်ဘာရီဆွေးနွေးခဲ့တယ်လဲဆိုတာသူ့အနေနဲ့ပြောပြလို့မရဘူးလို့ဘာကနာကသတင်းတောက်တွေကိုပြောပါတယ်မြန်မာနိုင်ငံကိုသူကိုယ်တိုင်တွားရောက်ရေးကိစ္စမှာတော့အချိန်မတန်သေးဘူးလို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတုံ့ပြန်ပြောဆိုခဲ့တယ်လို့ဆိုပါတယ်။အာဆီယံအထူးစည်းဝေးကချမှတ်ထားတဲ့မြန်မာအရေးမူငါးချက်ဟာအားလုံးသဘောတူညီချက်ဆိုပေမဲ့တကယ်တမ်းမှာမြန်မာစစ်ကောင်ဆောင်ကသဘောတူအကောင့်ထဲပုံမဲ့ပုံမရှိဘူးလို့ခရစ်စရင်းရှရနာဘာဂနာကပြောပါတယ
်။
အာဆီယံကချမှတ်ထားတဲ့မူငါးချက်နဲ့ပတ်သက်လို့မြန်မာနိုင်ငံမှာအကောင့်ထဲပုံနိုင်မယ်လို့သူ့အနေနဲ့မမြင်မိဘူးလို့ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကပြောထားပါတယ်။ဒါကြောင့်ဒီအပေါ်ဘလို့တုံ့ပြန်မလဲဆိုတာအာဆီယံအပေါ်မှာပဲမူတည်နေပါတယ်လို့ပြောသွားတာပါ။
ကုလသမဂ္ဂအထွေထွေညီလာခံမှာလဲမြမအရေးဆုံးဖြတ်ချက်အတွက်အဖွဲ့ဝင်နိုင်ငံတွေအနေနဲ့ဆွေးနွေးပွဲကိုမကြခင်ပြုလုပ်နိုင်မယ်လို့မျှော်လင့်ကြောင်းနဲ့လက်ရှိအနောက်နိုင်ငံတွေရဲ့စစ်ဘုတ်ချုပ်တွေပေါ်ပြစ်မှတ်ထားပိတ်ဆို့မှုတွေဟာထိရောက်မှုတွေရှိနိုင်တယ်လို့မြင်ကြောင်းဘာဂနာကသတင်းတောက်တွေရဲ့အမေကိုတုံ့ပြန်ပြောကြားခဲ့ပါတယ
် Those factions which I observe now
ဒီမှာလေ့လာခဲ့ရတဲ့လို့ဆိုရင်မတူကွဲပြားတဲ့နိုင်ငံတွေကမြမအပေါ်ပြစ်မှတ်ထားဒဏ်ခတ်အရေးယူမှုတွေဟာအကျိုးသက်ရောက်မှုတွေရှိနိုင်ပါတယ်တက်မတော်အနေနဲ့မှန်မှန်ကန်ကန်လှုပ်ဆောင်ဖို့ပြည်သူတွေလက်ထဲအာဏာပြန်ပေးဖို့စဉ်းစားလာလိမ့်မယ်လို့မျှော်လင့်မိကြောင်းသူကပြောပါတယ်ရခိုင်ပြည်နယ်ကအကြက်တဲကိစ္စမှာတော့ရွေးကောက်ပွဲပြီးအာဏာသိမ်းပြီးတဲ့နောက်ရခိုင်လက်နက်ကိုင်တပ် AA နဲ့စစ်တပ်ကြားအရင်လိုတိုက်ပွဲတွေမရှိတော့တာဟာထူးဆန်းကြောင်းသူကပြောပါတယ်။သူ့အနေနဲ့ရိုဟင်ဂျာအဖွဲ့အစည်းတွေရခိုင်အဖွဲ့အစည်းတွေနဲ့အမြဲပဲအဆက်အသွယ်ရှိပြီးအခြေအနေတွေကိုလည်းမပြတ်စောင့်ကြည့်နေတယ်လို့အခုလိုပြောသွားပါတယ်။
So the Arakan army and the Tamado are not fighting.
ရခိုင်လက်နက်ကိုင်တပ် AA နဲ့တမရော်ကြားမှာတိုက်ပွဲတွေထပ်ပြီးဖြစ်တာမျိုးမရှိတော့ပါဘူး။ဗုဒ္ဓဘာသာနောက်ခံရှိတဲ့ AA အဖွဲ့ကိုရခိုင်ပြည်နယ်မှာအလွန်မဲကြိုးစားထောက်ခံကြပါတယ်။ AA အဖွဲ့နဲ့လည်းကျမအဆက်အသွယ်ရှိတယ်လို့သူတို့ကလည်းရိုဟင်ဂျာတွေကိုလက်ခံကြိုးစားပါတယ်။ဒါပေမဲ့လည်းဒီအခြေအနေလောက်နဲ့မလုံလောက်ပါဘူး။ရိုဟင်ဂျာတွေကကျမကိုပြောပြကြတာကသူတို့ကိုနှင်းပန်းနှိပ်စက်ထားတဲ့တပ်မတော်ဟာအခုဆိုရင်အာဏာအပြည့်အဝချုပ်ကန့်ထားတဲ့အတွက်ဘာကြောင့်သူတို့ပြန်သွားရမလဲ။သူတို့အနေနဲ့ပိုးကြီးအနှိပ်စက်ခံရမှာကိုကြောက်နေကြတယ်လို့ပြောပြကြကြောင်းသူကပြောပါတယ်။ဗိုလ်ချုပ်မှုကြီးမင်းအောင်လှိုင်ကတော့တရုတ်သတင်းဌာနတစ်ခုနဲ့တွေ့ဆုံမေးမြန်းခဲ့မှာရိုဟင်ဂျာဆိုတဲ့အခေါ်အဝေါ်ကိုလက်မခံကြောင်းပြောကြားထားပါတယ်။ခရစ်စရင်းရှော်ရီနာဘာဂနာကသူ့အနေနဲ့မြန်မာနိုင်ငံတွင်းသွားရောက်ပြီးတက်ဆိုင်သူအားလုံးနဲ့တွေ့ဆုံဆွေးနွေးရေးအတွက်နောက်ဆုံးမှမဟုတ်ပဲဆက်လက်ကြိုးပမ်းသွားမှာဖြစ်တယ်လို့တနင်္လာနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပြောကြားခဲ့ပါတယ်ရှင်။
ဒီအမေရိကန်တဲ့ရုပ်သံနဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်အောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျမတို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနားဆင်နိုင်ပါတယ်။ဒီကျမတို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရတဲ့တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view ညမာပိုင်းပင်မဆာမျက်နှာကိုရောက်ရှိနိုင်ပါတယ်847-3748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်ဆာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter ဆာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view ညမာပိုင်း YouTube လိပ်စာက youtube.com/viewabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Bamis လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ် Twitter မှာဆိုရင်တော့ twitter.com/voabamis ဖြစ်ပါတယ်စလုံးပေါင်းက twitter.com/voabamis ဖြစ်ပါတယ်အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုတော့ soundcloud.com/voabamis ဖြစ်ပါတယ်VOA American သံရုပ်သံနဲ့ရေဒီယိုထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
် VOA မြန်မာပိုင်းအစီအစဉ်တွေကိုကြည့်ရှုအားပေးကြတဲ့အတွက်လည်းကျေးဇူးတူတင်ပါတယ်အင်္ဂါနေ့နေ့ခင် VOA မြန်မာပိုင်းအစီအစဉ်ကို Washington DC ကနေတိုက်ရိုက်တင်ဆက်နေပါတယ်ရှင်စကိုင်းတိုင်းကဏီမျိုးတဝိုက်မှာစစ်ကောင်စီတပ်တွေနဲ့ဒေသခံပြည်သူကာကွယ်ရေးတပ်တွေအပြန်အလှန်ပစ်ခတ်မှုတွေအခုရက်ပိုင်းမှာပြန်ပြီးဖြစ်ပွားနေပါတယ်ဒေသခံတွေလည်းဘေးလွတ်ရာကိုထွက်ပြေးနေရပါတယ်ရန်ကုန်ကလာတဲ့ဒီအကြောင်းသတင်းအပြည့်စုံကိုတော့ကိုအောင်မြတ်သူကပြောပြမှာပ
ါစကိုင်းတိုင်းကကဏီမျိုးနဲ့ကင်းလန်းမှတ်တိုင်20မှာမေလ22ရက်နဲ့23ရက်တွေမှာစစ်ကောင်စီနဲ့ဒေသခံပြည်သူ့ကာကွယ်ရေးအဖွဲ့တွေပစ်ခတ်မှုတွေပြန်လည်ဖြစ်ပွားခဲ့ပါတယ်ပစ်ခတ်မှုတွေဖြစ်ခဲ့ပြီးတဲ့နောက်စစ်တပ်ကတိုက်ပွဲဖြစ်တဲ့နေရာတွေမှာတက်ဆွဲပြီးတော့လုံခြုံရေးနေရာယူထားတယ်လို့ဒေသခံကာကွယ်ရေးအဖွဲ့တွေကပြောပါတယ်မေလ24ရက်တနင်္လာနေ့မှာတော့ကဏီမျိုးပိုင်ချင်းနှင်းမြစ်ရှေ့ဘက်ချမ်းဇီးပြူကုန်းရွာနီးမှာဒေသခံကာကွယ်ရေးတပ်ဖွဲ့တွေနဲ့စစ်ကောင်စီတို့ပစ်ခတ်တာတွေဆက်ဖြစ်နေပါတယ်။ဒီအခြေအနေနဲ့ပတ်သက်လို့ဒေသခံကာကွယ်ရေးအဖွဲ့ဝင်တူကအခုလိုပြောပါတယ်
။ဒီနေ့တိုင်ပွဲအခြေအနေကတော့လက်တော်တော့အွန်ဖြစ်သေးတယ်ကျွန်တော်တို့ဟိုတူတင်ကိုတင်လည်းရှိဟိုတင်းမာနေတဲ့အခြေအနေပဲရှိနေတယ်။အခုလက်တော်မှာတော့ကျွန်တော်တို့ကဏီချင်းနှင်းမြစ်ရှေ့ဘက်ချမ်းကတော့တော့ဟိုတိုက်တိုက်တွေးမှုတွေရှိနေတယ်ပစ်ခတ်မှုတွေရှိနေတယ်အကောင်ကကျတော့ကျွန်တော်တို့တင်းအစီအစဉ်ကတင်းနဲ့ဒီလူပုံဆိုတဲ့ရွာမှာ
ဒီလိုပုံစံတွေရောအင်းနာစစ်တပ်ကငါးဆယ်လောက်တည်ဆုံပြီးတော့မကောက်ရသေးတဲ့အလောင်း30ကျော်ကျန်နေလို့လေသူကပြောပေမဲ့ဒါကိုတော့အတိမပြုနိုင်ပါဘူးတိုက်ပွဲတွေဖြစ်ခဲ့ပြီးရင်နောက်စစ်တပ်ကတက်ရင်အားထပ်ဖြစ်နေသလိုချင်းနေမြစ်တဲမှာလည်းရေချောင်းကနေကင်းထည့်နေပါတယ်ကရင်မျိုးတဝိုက်မှာဧပြီလတွေကစပြီးစစ်တပ်နဲ့ဒေသခံပြည်သူစစ်အဖွဲ့တွေတိုက်ပွဲဖြစ်နေတာပါမေလ၆ရက်နေ့ကတော့ ဖြစ်ခဲ့တာပါအခုတခါကဏီဘက်မှာတိုက်ပွဲတွေပြန်ဖြစ်လာတာကြောင့်ကင်းရွာအနီးမှာလည်းစစ်တပ်ဘက်ကတပ်တွေထားပါတယ်အခုလိုအခြေအနေကြောင့်အနီးနားကကြေးရွာတွေဟာတိုက်ပွဲတွေပြင်းထန်လာမှာဆိုတဲ့အတွက်ဘေးလွတ်ရာကိုတင်းရှောင်နေကြပါတယ်ထွက်ပြေးနေကြရတဲ့အခြေအနေကိုလည်းကင်းရွာရဲ့ဘေးကျင်းကရင်းရွာသားတူကအခုလိုပြောပါတယ
်ကျွန်တော်တို့ကကဏီမှာပြန်ပြေးရတယ်ဗျကင်းမှာစစ်တပ်ရောက်လာလို့ဟုတ်တယ်ဟုတ်တယ်ကျွန်တော်တို့စောပိုင်းကတပတ်တုန်းကတော့အဲဒီတော့တခါပြေးပြရတာအားပြီးတော့ပြန်သွားကုပြန်ပြန်ရောက်တော့ခုမှတခါညာပြေးရတယ်ခဏမှအဲကျွန်တော်တို့ရွာကတော့အင်ဂျီ3ဟာကျော်လောက်ရှိတာဒါတရွာလုံးပြီးပါပါဗျာနည်းနည်းပါပါအိမ်ဆောင်လေးတကြီးဟိုဝါဒီဖြစ်နေနည်းနည်းပါပါလောက်ကျန်တော့တရွာလုံးကတော့တော်တယ်အကုန်ဖက်ပြေးနေကြတာ
မေလ22ရက်နဲ့23ရက်မှာကဏီကင်းလမ်းမှာပြတဲ့တိုက်ပွဲကြောင့်စစ်တပ်ကကင်းရွာမှာတက်ဆွဲလာပြီးတိုက်ပွဲတွေဖြစ်လာနိုင်တာမို့ဒေသခံတွေကနီးစပ်ရာတောတောင်တွေတွေဖက်ပြေးနေကြတာပါပြီးခဲ့တဲ့မေလ6ရက်ကလည်းစစ်ကောင်စီကရန်တင်ဆောင်လာတဲ့ဆက်လီကိုဒေသခံတွေကတိုက်ခတ်ခဲ့ပြီးတိုက်ပွဲတွေဖြစ်ပွားခဲ့တဲ့အတွက်ကြောင့်လည်းထွက်ပြေးခဲ့ရပါတယ်။မကြာမီမိုးရင်းကာလရောက်ရှိလာတော့မှဖြစ်တဲ့အတွက်စစ်ပေးဆောင်ဒေသခံတွေအနေနဲ့နေရေးထိုင်ရေးပို့ပြီးဒုက္ခပြမှာကိုစိုးရိမ်နေကြပါတယ်
။ကိုအောင်မြတ်သူပါရှင်။တစ်ဆက်တည်းပဲကဏီစစ်ပေးဆောင်တွေအတွက်စေဝါရိတ်ခါတွေပို့ရတာခက်ခဲနေတဲ့အခြေအနေကိုလည်းပြောပြမှာပါ။ကဏီမျိုးတဝိုက်နဲ့မင်းတက်မျိုးတွေကနေထွက်ပြေးနေရတဲ့စစ်ဘေးဒုက္ခတွေဟာမကြခင်မိုးရင်းကျရောက်လာတော့မှမို့အရေးပေါ်စားနေရိတ်ခါဆေးဝါးတွေလိုအပ်နေပြီးဒုက္ခတွေအတွက်အကူအညီတွေပေးဖို့ရမှာပုံမှန်လမ်းကြောင်းအတိုင်းမပို့နိုင်တော့ပဲအခက်အခဲတွေတွေ့ကြုံလာရတယ်လို့ကုညီကယ်ဆယ်ရေးအဖွဲ့ချုပ်က VOE ကိုပြောပါတယ်စုံစမ်းမေးမြန်းထားတဲ့ကိုညံဝင်းအောင်ကပြောပြမှာပါရှင
်စကိုင်းတိုင်းကဏီမျိုးတဝိုက်မှာဒီရက်ပိုင်းနဲ့စစ်ကောင်စီတပ်တွေကိုဒေသခံပြည်သူကာကွယ်ရေးတပ်တွေကကျန်းလန်ခုခံပြစ်ခတ်တာတွေရှိပြီးစစ်တပ်ကလည်းနေမြေညင်ဝတ်ပြည်ပြားကြီးလှုပ်လာတာကြောင့်ထောင်ကြီးတဲ့ဒေသခံတွေဘေးလွတ်ရာကိုထွက်ပြေးတင်းရှောင်နေရတာပါအဲ့ဒီဒေသဟာတောင်ယာလူကန်သူအများစုနေထိုင်ပြီးအသက်ဘေးလွတ်အောင်ထွက်ပြေးရခြင်းမှာလေယာသုံးနှွားတွေကိုဒီအတိုင်းထားပြစ်ခဲ့ရတဲ့အခြေအနေမှာရှိတယ်လို့ကဏီဒေသခံနွားပိုင်ရှင်ကိုတန်းဆိုးကရှင်းပြပါတယ
်စေအုပ်စုကဒီဘက်နေဒီမှာဝင်လာပြီဆိုလို့ရှိရင်ဒီအတိုင်းပဲပေါ့ဗျာအော်ရွာတွေမှာဝင်တယ်ဝင်လို့ရှိရင်တွေ့တဲ့မြလူကိုဖမ်းတယ်ဗျာဟိုစစ်တာစေးတာရှိရဲ့ဗျာကျန်းဖက်တယ်ဗျာနှိမ့်ဆက်တယ်ဗျာဆိုကြတဲ့အခါတော့စစ်ဘေးဆောင်တွေကတင်းမင်းရဲ့မြင့်မြောက်ဖက်ချမ်းကိုရှောင်ရရတယ်ပေါ့ဗျာ9000ဝန်းကျင်တော့ရှိပါရဲ့ဟိုအရေးကြောင်းပေါ်လို့ဒါကိုလူယုံလာကြရတာလေအဲသူတို့အိမ်နေမှာအနည်းဆုံးဗျာတောင်းဆိုတော့ဟိုကျင်းသွားတလိမ့်ဆန်လေးတော့ရှိရပါတော့လူပဲကိုလိုရုံနဲ့ကြတာကျွေးနေတော်တွေအတိုင်းပဲအိမ်ဟောပါမထားကြတာငွားစာပေါ့နော်ကျွေးမှုဝေဖို့ကိစ္စလေးတွေရှိတယ်အဲလောလောဆယ်တော့ပြန်လို့မရသေးဘူးပေါ့နော
်တင်းဆောင်သူတွေဟာတချို့လဲတောအုပ်တွေထဲမှာဖြစ်သလိုပုန်းခိုနေရသလိုတချို့ကလည်းမိမိတို့အတီကျွမ်းတဲ့နေအိမ်တွေဘုံကြီးကျောင်းတွေမှာခိတ္တခိုးလုံနေရပါတယ်ဒီလိုစီပေးဆောင်ဒုက္ခသည်တွေအတွက်စားနပ်ရေးခါရွက်ပြင်တဲနဲ့ဈေးဝါပစ္စည်းတွေအဓိကလိုအပ်နေရလို့ပြည်သူမှပြည်သူတို့ဆိုတဲ့အစီအစဉ်နဲ့ကုညီကယ်ဆယ်ရေးဆောင်ရွက်နေသူမုံရွာမျိုးက88ငိမ့်ပွင့်အဖွဲ့ဝင်ကိုဝင်းစော်ခိုင်ကပြောပါတယ်
။ဟောပါတော့အခြေခံစားပေါက်ကုန်တွေဟိုကျွန်တော်တို့စံစီအဲငါးတက်တာဘူးတွေနောက်ငိတ်ငပိငချောက်မကြစီထားခံနိုင်မဲ့ဟိုရန်ရန်ခောက်ဆွဲလိုဟာမျိုးတွေပို့ပေးရတယ်။နောက်ဒီစပေးဆောင်တွေထဲမှာအသက်ကြီးရွယ်သူတွေပါတယ်။အဲကလေးသူငယ်တွေပါတော့အဲကလေးသူငယ်တွေအတွက်အဝတ်ချေတွေနောက်နောက်သူတို့ဟာရနဲ့ဖြစ်စေမဲ့ကလေးသူငယ်တွေအဖူဖွားတွေစားတော့နိုင်မဲ့စင်တဲ့ဟိုပါပေါ့စားတော့တွေပေါ့ဒါမျိုးတွေကိုသူတို့ပို့ပေးရတာရှိတယ်။နောက်အစီအဝါတွေပေါ့နော်ဒါရတဲ့သူတွေနောက်နေပူအရာချင်းတော့ဒီချွေးထွက်များပြီးတော့ဟောဒီမူလာတွေနောက်ဝမ်းပြဝမ်းလျှောဖြစ်တဲ့ဒီလူနာတွေရှိလာတယ်။ခြားတဲ့ကလေးတွေရှိလာတော့ကျွန်တော်တို့ဒီဒီပစ္စည်းတွေပြုစုဖောက်ပြောက်ပြုပေးနေကြရပါတယ
်။အဲ့တော့ပြည်သူမှပြည်သူတို့ဆိုတဲ့အစီအစဉ်ကိုဘယ်လိုစတင်ဖြစ်သွားတာလဲခင်ဗျ။
ကျွန်တော်တို့ကဟိုတိုက်ပွဲတစ်ခုဖြစ်လိုက်ပြီဆိုလို့ရင်ဘယ်နေရာဘယ်သူတွေကိုတော့ဘယ်လိုချိတ်ဆက်ပြီးတော့မှကူညီကြရရင်တော့ဒါရမယ်ဆိုတာမျိုးကိုပြည်သူလူထုကလည်းကောင်းကောင်းသဘောပေါက်ထားပြီးသားဖြစ်ပါတယ်။ဒ ဒီတကယ်တကယ်ဘေးဒုက္ခတွေကြုံလာကြပြီဆိုတော့ကျွန်တော်ပြည်သူစီကိုရောက်ရှိနိုင်မှုအတွက်ကျွန်တော်တို့ဒီလိုချိတ်ဆက်ပြီးတော့မှပြည်သူမှပြည်သူတို့အစီအစဉ်တစ်ခုကိုကျွန်တော်ဖန်တီးလိုက်တယ်အဲ့ဒီမှာကျွန်တော်တို့မြန်မာနိုင်ငံတကွာကရောဒီကဘာရဲရဲမှာရောက်နေကြတဲ့ကျွန်တော်တို့မြန်မာနိုင်ငံနိုင်ငံသားတွေရဲ့ဒီမှာလမ်းပြောမှာကိုထောက်ပံ့မှုတွေနဲ့စပေးရှောက်ဒေသမှာရှိနေတဲ့ပြည်
ီကယ်ဆယ်ရေးပစ္စည်းတွေပို့တဲ့နေရာမှာပုံမှန်အတိုင်းပို့နိုင်ရလားဒါမှမဟုတ်ဘယ်လိုအခက်အခဲတွေကျော်လွှားနေရလဲခင်ဗ
ျလက်ခီးမှာဈေးတက်ဘူးကတ်တည်မြင်တယ်ဆိုရင်တော့နောက်ဒီစံအိတ်တွေကစပြီးတော့မှဆက်စစ်မှုတွေရှိပါတယ်အဲ့ဒီမှာကျွန်တော်တို့ဒီပို့ဆောင်ရတဲ့အခါမှာသူတို့စစ်ဖက်ကနေပြီးတော့မှတက်ဆဲထားတဲ့နေရာတွေဒီဟာတွေကိုရှောင်ကွင်းပြီးတော့သွားနိုင်တဲ့နေရာယူဟာမျိုးစုံနဲ့ကျွန်တော်တို့ရှောင်ကွင်းပြီးတော့မှကောင်းဆုံးပြည်သူလူထုတွေကိုခုချိန်ထိပို့ဆောင်ပေးနိုင်ဒီရဲ့နေထိုင်မှုမှာကျွန်တော်တို့ရှိစနေပါတယ်ခင်ဗျအ
ဲ့တော့မင်းနှမျိုးကထွက်ပြေးနေရသူတွေကြတော့တောင်ကျောတွေတွေပုန်းနေရတာဆိုတော့လေပစ္စည်းပို့ရတာရောလွယ်ကူရလားခင်ဗ
ျပထမဦးဆုံးကတော့မင်းတက်ခြေဆိုင်ပြီးတော့မှဒီကုညီကယ်ဆယ်ရေးကိုလှုပ်ဆောင်နေတဲ့ဒီစစ်ပေးနဲ့ပတ်သက်ပြီးတော့မှအကူအညီဆောင်ရွက်ပေးနေတဲ့သူတွေနဲ့ဆက်ပြီးတော့မှအခြေခံလိုအပ်ချက်တွေသိရှိအောင်လို့ဒါကျွန်တော်တို့ချိတ်ဆက်ပြီးမှဆောင်ရွက်ရတာရှိပါတယ်။မင်းတပ်ကိုပို့ဆောင်နိုင်မှုအဆင့်ဆင့်ပို့ဆောင်ရတာကိုရှိပါတယ်။အဓိကလိုအပ်ချက်ဖြစ်တဲ့စံစီတွေကိုကျွန်တော်တို့ပြင်ပေးနိုင်အောင်ကြိုးစားကြရပါတယ်။နောက်အဲဒီတောလီတောင်တွေထဲမှာဒီလုံလုံညုံညုံချင်းတွေဘာလို့မကိုက်ဖို့လဲချင်းတောင်တွေဒါဘိုးဓာတ်တွေနောက်အခြေခံစားပောက်ကုန်တွေကိုတော့အပေါ်ကိုရောက်ရှိနိုင်မှုအတွက်ကျွန်တော်တို့ဒါလုပ်ဆောင်နေပြီဖြစ်ပါတယ
်။ချင်းပြည်နယ်မင်းတပ်မြို့မှာစစ်ကောင်စီတပ်တွေနဲ့မင်းတပ်ဒေသခံ CDF လက်နက်ကင်အဖွဲ့ကြားတိုက်ပွဲဖြစ်ပွားခဲ့ပြီးနောက်မင်းတပ်မြို့ကန်၃ပုံ၂ပုံလောက်ဥိန်စွန့်ခွာထွက်ပြေးနေရပြီးတချို့လဲတောတောင်တွေထဲမှာပေါအောင်နေရသလိုတချို့ကလည်းနီးစရာကျေးရွာကယာယီခိုလုံရင်စခန်းနေမှာနားခိုနေရပါတယ်ခင်ဗျာ
ကိုညံဝေးရပါရှင်မကြခင်မှာတော့ကင်းပြည်နယ်မြဝတီမြို့မှာပောက်ကွဲမှုတွေဖြစ်ခဲ့တဲ့အခြေအနေကိုကြားရမှာပါအခုတော့ရန်ကုန်က CDM လှုပ်ရှားမှုတွေရဲ့နောက်ဆုံးအခြေအနေကိုပြောပြမှာပါရှင်ရန်ကုန်လမ်းမတော်မြို့နယ်ကဗဟိုအမျိုးသမီးစေယုံကအကြမ်းမဖက်အာဏာပိုင်ဆိုင်ရေး CDM လှုပ်ရှားမှုမှာပါဝင်နေတဲ့ဝန်ထမ်းတွေဟာအလုပ်ပြန်ဆင်းဖို့ချိန်ချောက်ခံနေရပါတယ်။ရဲနဲ့စစ်သားတွေကဝန်ထမ်းအိမ်ယာတွေကိုလာရောက်ချိန်ချောက်ပြီးစေယုံဝန်ထမ်းတွေကိုအလုပ်ဆင်းခိုင်းခဲ့တာပါ။အဲ့ဒီနောက်မှာတော့ဝန်ထမ်းအများပြားထွက်ပြေးတိမ်းရှောင်နေရတဲ့အခြေအနေကိုကိုရဲမောင်အောင်ကကြေပြမှာပါရှင်
။အာဏာပိုင်ဆိုင်ရေး CDM လှုပ်ရှားမှုမှာပါဝင်နေကြတဲ့ရန်ကုန်မြို့လမ်းမတော်မြို့နယ်မှာရှိတဲ့ဗဟိုအမျိုးသမီးစေယုံကဝန်ထမ်းအိမ်ယာကိုရဲနဲ့စစ်သား40လောက်မိလာ23ရက်တနင်္ဂနွေနေ့ညမှာပထမတစ်ကြိမ်လာရောက်ပြီးတော့ဝန်ထမ်းတွေကိုချင်းချောက်ခဲ့ပါတယ်။အဖမ်းခံမလားအလုပ်ပြန်ဆင်းမလားလို့လက်နက်အင်အားအပြည့်နဲ့တပ်ဖွဲ့ဝင်တွေကချင်းချောက်သွားတဲ့အကြောင်းကိုယ်တိုင်ချင်းချောက်ခံရခဲ့သူ CDM စေယုံဝန်ထမ်းသူကပြောပြပါတယ်
။စေယုံဝန်ထမ်းမှာရှိတဲ့မိသားစုတွေပေါ့နော်။အဲ့မှာကျတော့ NG 40လောက်ရှိတယ်။အဲ့ NG 40လုံးကိုတရင်တယောက်ထွက်စီတယောက်ထွက်လို့ဆိုပြီးတော့အဲ့မှာဒီအဲကျွန်တော်တို့ရဲ့ဒုံမျိုးစေးဝင်စေးဝင်အုပ်ကြီးရောပါတယ်ရဲ20စစ်သား20လောက်ကမနက်တွေထောက်ပြီးတော့အကုန်လုံးတန်းစီတိုင်းနဲ့မနက်ချံကိုအလုတ်ဆင်းမဆင်းရင်ဒီကားဝတ်တက်ရမယ်ဆိုပြီးတော့ရဲကားတွေအချုပ်ကားတွေကသူတို့ကအစင်ပြစ်ထားတာပါတယ်ဘယ်သူမှတော့မဖမ်းဝဘူးမဖမ်းဝဘဲနဲ့တနက်နဲ့ချင်းချောက်တာကိုအကုန်လုံးကြောက်တဲ့အတွက်သူတို့မနေ့ကတန်းစီတဲ့အဲရောက်40လောက်တဲကိုသူတို့ကဗာပြောလဲဆိုတော့ဆင်းတာမဆင်းတာတော့မသိဘူးလောလောဆယ်မှာတော့ဝန်ခံကတိလက်မှတ်ထိုးဝါပါဆိုပြီးလက်မှတ်ထိုးဝါခိုင်းလိုက်တယ်နမထိုးွားခိုင်းပြီးတော့အဲ့တန်းစီနေတဲ့လူတွေအကုန်လုံးဓာတ်ပုံတွေရိုက်တယ်။ဒီလူတွေမနှက်ပြန်ညာရင်သူတို့အလုပ်ထဲမှာမြင်းမြင်းပါတယ်။ဝင်လာပြီးထိုးပြီးတော့အလုပ်ပုံတွေရိုက်ပြီးတော့သူတို့အကုန်လုံးယူသွားပြီးတော့တယောက်ချင်းစီကိုသူတို့ပြန်လှုပ်လိုက်တယ်
။တကုံမျိုးနယ်ထဲမှာရှိတဲ့ဗဟိုအမျိုးသမီးစေယုံနောက်ထပ်အိမ်ယာဝင်းစီကိုလည်းည9နာရီလောက်ကပဲစစ်တပ်နဲ့ရဲအင်အား40လောက်ကဝင်ရောက်ပြီးတော့ CDM ခေါင်းဆောင်ပိုင်းဆိုတဲ့လူနာမည်နဲ့အိမ်တွေမှာရှာဖွေစစ်ဆေးခဲ့ပါတယ်။အဲ့ဒီတဲကမှ CDM လုံးနေတဲ့ဝန်ထမ်း2ယောက်ရဲ့အမျိုးသား2ဦးကိုအရင်ဆုံးဖမ်းဆီးခေါ်ဆောင်သွားပြီးတော့သူတို့အမျိုးသမီးတွေကိုအလုပ်ပြန်ဆင်းဖို့ချိန်ကြောက်ပြောဆိုပြီးမှပြန်လွှတ်ပေးလိုက်တယ်လို့ပြောပါတယ်။အခုလိုစစ်တပ်ကလာရောက်ချိန်ကြောက်ခဲ့ပြီးနောက် VOA ကိုပြောပြတဲ့ CDM ဝန်ထမ်းအပါအဝင်ဝန်ထမ်း150ကျော်လောက်ဝန်ထမ်းအင်အားတွေကနေစွန့်ခွာတိမ်းရှောင်နေကြရပါတယ်။အခုတည်းဒီတခြားသွားစရာနေရာမရှိပဲလက်ရှိနေရာမှာဝန်ထမ်းတချို့ကျန်ခဲ့တယ်လို့ပြောပြပါတယ
်။ဟိုအရေးကြီးစားအဝတ်စားယူပြီးတော့ထွက်သွားတဲ့ဝန်ထမ်းအင်အားကဒီမနက်ကြီးဆိုရင်150လောက်ရှိပါတယ်။ကြောင်မှုရှိဖို့အတွက်ကိုတကယ်လုံးဝအခန်းမရှိဘဲနဲ့ညွာလဲပြန်နေရမရှိဘူးစဉ်းလို့လည်းမရှိဘဲနဲ့အခန်းကြောင်းတရားမရှိတဲ့လူတွေကဒီအချိန်မှာသူ့ရဲ့စိတ်ထဲမှာ
လုပ်ပေးပြန်ဆင်းရမလို့ဒီဘက်ကအခမ်းမရသေးတဲ့အတွက်သူတို့မှာဇွေးဟာဖြစ်နေတဲ့လူတွေအများကြီးရှိပါသေးတယ်ခင်ဗျအစီအရံဝန်ထမ်းတွေလည်းပြန်နေပါသေးတယ်ခင်ဗျပြန်ဆင်းနေတဲ့လူတွေကြတော့ကျွန်တော်တို့ကဖုန်းပြမဆက်တော့ဘူးမှာသလိုအဲ့ဒါကြောင့်စစ်တပ်ကတနင်္ဂနွေနေ့ညက
ဒီကဘုမနဲ့ပြန်ဆင်းလာလဲဆိုလို့ရှိရင်ဒီစေလောက်ရှိတယ်ဝန်ထမ်းစီကအောက်ခြေဝန်ထမ်းစီကလည်းညာနဲ့ဟောလောက်ရှိတာမှာ80ကျော်လောက်ရှိတာလေဘို့အမျိုးသမီးစေယုံမှာစုစုပေါင်းဝန်ထမ်းအင်အား6ကျော်ရှိပြီးအဲ့ဒီတဲကငါးရကျော်လောက်ကအကြမ်းမဖက်အာဏာပြန်ဆင်းရေးစီဒီအမ်လှုပ်ရှားမှုကိုပါဝင်ခဲ့ကြတာဖြစ်ပါတယ်စီဒီအမ်လှုပ်ရှားမှုကိုလုပ်ခဲ့ကြတဲ့မြေထားဝန်ထမ်း၊လ
ွင့်ဖန်ဝရန်ထုတ်တာအသိအကျက်ဖိအားပေးတာမျိုးတွေစစ်ကောင်စီကလုပ်ခဲ့ပါတယ်ဖေဖော်ဝါရီ၁ရက်နေ့စစ်အာဏာသိမ်းပြီးနောက်စစ်အာဏာဆန်းကျင်ရေးလူမှုအုံကြွားမှုတွေဇက်တိုက်ဖြစ်လာခဲ့တာနဲ့အတူအစိုးရဝန်ထမ်းတွေကလည်းရုံးမတက်အာဏာဖီဇန်နဲ့လှုပ်ရှားမှုတွေလုပ်နေကြတာဖြစ်ပါတယ်ခင်ဗျာ
ကိုရဲမော်အောင်ပြပြသွားတာပါအင်္ဂါနေ့နေ့ခင် VOE မြန်မာပိုင်းအစီအစဉ်ကိုဆက်လက်တင်ဆက်နေပါတယ်ကင်းပြည်နယ်မြောက်ပိုင်းမြို့မှာတနုအနေနဲ့ညကဘုံပေါက်ကွဲမှုနှစ်ကြိမ်ဖြစ်ခဲ့ပါတယ်ဒီအပိုင်းတွေအတွင်းမှာလည်းဒီမြောက်ပိုင်းမြို့မှာစုစုပေါင်းဘုံပေါက်ကွဲတာဟာ3ကြိမ်ရှိပြီလို့ဒေတာခံတွေကလည်းပြောပါတယ်ထိုင်းနိုင်ငံနဲ့နယ်စပ်မြို့ဖြစ်တဲ့မြောက်ပိုင်းမှာအခုလိုပေါက်ကွဲမှုတွေဖြစ်နေတဲ့အတွက်နယ်စပ်ကုန်သွယ်ရေးထိခိုက်မှုရှိမရှိဆိုတာကိုတော့ထိုင်းချေဆိုင် VOE သတင်းတောက်မအေးမာကပြောပြမှာပါရှင်
ကရင်ပြည်နယ်မြောက်ပိုင်းမြို့အမှတ်5ရပ်ကွက်မှာရှိတဲ့လူကုန်ကူးမှုတားဆီးနေနေရုံသားနဲ့မြောက်ပိုင်းခရိုင်တရားရုံးကြားမှာတကြေးမြောက်ပိုင်းမြို့လူကယ်ပြန်ဌာနရုံးရှိမှာတကြေးမေလ23ရက်နေ့ည7နာရီလောက်ကပောက်ကွဲမှု2ကြိမ်ဖြစ်ပွားခဲ့ပါတယ်။မေလ22ရက်နေ့တုန်းကလည်းပြည်ခိုင်ဖြိုးလွှတ်တော်ကိုယ်စားလှယ်ဟောင်းအိမ်ရှိမှာပောက်ကွဲမှု2ကြိမ်ဖြစ်ခဲ့တယ်ဆိုပြီးမြောက်ပိုင်းမြို့ကန်တူကအခုလိုပြောပြပါတယ်
။တရားရုံးမှာပောက်တယ်ပြီးတော့မလုံးမဲနော်ဗျာဆရာဆရာတရားရုံးမှာနော
်ဟုတ်ကဲ့
ဒီမင်္ဂလာရှင်တော်မှာဟုတ်ကဲ့လက်ကြည့်တာပါမယ်ဘုံပေါက်ပြီးတော့ဒီရေလက်ကြည့်တယ်နော်ဦးချစ်လာဟုတ်ကဲ့အဲ့ဒါတော့တက်ခိုင်အမဟောင်းဟုတ်ကဲ့
ဟုတ်ကဲ့
ဒီရဲ့အရှိပါအဲ့ဒါကဒီမတိုင်ရင်တည့်ရပေါ့နော်မနဲ့ပါဖြစ်ဟု
တ်ကဲ့
ဘယ်ဖြစ်တာညာဖြစ်တယ်အဲ့ဒီမတိုင်ရင်တည့်ရမနဲ့ပါဖြစ်တာဘုံပေါက်ကမမီးညာတာဟုတ်ကဲ့နော်အာမမင်းရမမီးရမမီးရကစိတ်ကိုလူလွတ်တော်ကိုလည်းတမီးရတယ်တတိမနဲ့မမတ်တဲ့ငားလိုက်လောက်ကဖြစ်တာ
ထိုင်းနိုင်ငံနဲ့နယ်စပ်မြို့ဖြစ်တဲ့မြောက်ပိုင်းမြို့မှာပောက်ကွဲမှုတွေဖြစ်နေတာတရင်တစ်ပတ်ထဲမှာပဲ၃ရက်ဖြစ်ပွားခဲ့ပါတယ်ပြီးခဲ့တဲ့ရက်ပိုင်းကပဲညဘက်ကားမောင်းတင်တဲ့အမျိုးသမီးတဦးကိုလုံခြုံရေးတပ်ဖွဲ့ဝင်တွေကပြစ်ခတ်လို့တိတ်ဆုံးခဲ့တယ်ဆိုပြီးမြောက်ပိုင်းမြို့ကံကပြောပြပါတယ
်ကိစ္စကြည့်လို့တူပါလားကြာညစနေလုံးတော့ကမောင်းတော့ဒီမှာကျွန်တော်ရက်ဆန်းရှိရမယ်ဆောင်းချပ်ပြတယ်အဲ့ဒီအပြစ်မောင်းရက်ဆန်းနဲ့မလီယုံနဲ့အပြစ်မကွာဆိုလို့မလီယုံကချပ်ပြတယ်ချပ်ပြတော့အမှအပြစ်ပြတော့တယ်လာဒီကြပိုင်းနဲ့ဒီဘက်ကမှချက်တာလေဒီတက်ကြီးတရားရဲ့ဇနီးရောတယ်
တနက်ထိမှတိတ်ဆုံးသူဟာမြောက်ရီမျိုးအမှန့်205တက်ရင်ကတက်တက်ကြီးဇော်ရဲအောင်ရဲ့ဇနီးမတ်စင်မာဖြူဖြစ်တယ်လို့လည်းပြောပါရယ်မေလ20ရက်နေ့ကကားမောင်းတင်ရင်နဲ့အမှတ်4ရက်ကွက်ကလုံယုံရေးယူထားတဲ့လက်နက်ကင်တွေကတားဆီးစစ်ဆေးတာကိုမခံဘဲကားမောင်းပြေးတဲ့အတွက်ပြစ်ခတ်ရင်တိတ်ဆုံးခဲ့ရတာဖြစ်ကြောင်းမြောက်ရီမျိုးနယ်တွင်းကသတင်းတွေမှာဖော်ပြကြပါရယ်မြောက်ရီမျိုးမှာတော့မင်းညကပောက်ကွဲမှုတွေပြစ်ခတ်မှုတွေနဲ့ပတ်သက်လို့မြောက်ရီမျိုးမှာရဲစခန်းကိုဆက်သွယ်ခဲ့ပေမဲ့ဖုံးကန်ဖြေဆိုမဲ့သူမရှိပါဘူးအခုလိုမျိုးမြောက်ရီမျိုးကပောက်ကွဲမှုတွေပြစ်ခတ်မှုတွေဖြစ်နေပေမဲ့ကုန်စီစစ်ဆင်မှုနဲ့နယ်စပ်ကုန်သွယ်ရေးကတော့ထိခိုက်မှုမရှိဘူးလို့လည်းလဲဆောင်မြောက်ရီကုန်စီပို့ဆောင်နေတဲ့ကုန်တွေတူကအခုလိုပြောပြပါတယ်
ကုန်စီပဲသွားလာတာအားလုံးကပုံမှန်မှာသွားလာတာဖြစ်နေသွားလာတယ်ဘုရားနမတ်ဖြစ်ဖိတ်တယ်နမတ်နဲ့ဖွင့်တာအောက်ထပ်ဖိတ်ရဖွင့်တယ်ကားတွေကကျွန်တော်နေ့တိုင်းကူးတယ်ကုန်လည်းသွားတယ်မှာကုန်လည်းသွားတာ
ထိုင်းမြန်မာနယ်စပ်မျိုးဖြစ်တဲ့မြောက်ရီမျိုးဟာတခြားမျိုးတွေထက်ဘုံပောက်ကွဲမှုတွေဖြစ်လေရှိပေမဲ့အခုကတော့တပတ်ထဲမှာပဲ၃ကြိမ်ပောက်ကွဲခဲ့တာဖြစ်ပါတယ်ရှင်
ဒီအမေရိကန်တန်ကနေ့စဉ်တင်ဆက်ပေးနေတဲ့နောက်ဆုံးရကမ္ဘာနဲ့မြန်မာသတင်းတွေသတင်းဆောင်မတွေကိုအီးမေးလ်သတင်းလွှာဖြစ်တဲ့ VOA ပိအိတ်တက်တီစီကိုနေ့စဉ်အရောက်ပို့ပေးနေပါတယ်ရှင် VOA မြန်မာပင်မစာမျက်နှာကသတင်းတွေအောက်မှာ ဝင်ဆောင်မှုများဆိုတဲ့ခေါင်းစဉ်နဲ့နေ့စဉ်အီးမေးလ်သတင်းလွှာဆိုတဲ့စာသားလေးတွေ့ရင်တော့အဲ့ကနေပြီးအီးမေးလ်သတင်းလွှာကိုတောင်းယူနိုင်ပါသေး။နောက်တနေ့ကတော့ VOA မြန်မာအီးမေးလ်လိပ်စာ bami@voanews.com စီကိုဒါမှမဟုတ်ရင်လည်း VOA မြန်မာ Facebook Messenger ကနေပြီးကိုယ့်အီးမေးလ်လိပ်စာကိုရေးပို့လိုက်ပါ။အီးမေးလ်လိပ်စာကိုတခြားမှန်အောင်ရေးပေးလိုက်ဖို့တော့မမေ့ပါနဲ့နော်။နေ့စဉ်တနေ့နှစ်ကြိမ်ပို့ပေးတဲ့အီးမေးလ်သတင်းတော်ကသတင်းကောင်းစဉ်တွေနဲ့သတင်းအချင်းချုပ်တစုတစီတဲ့ရရှိသိရှိနိုင်အောင်လို့စီစဉ်ပေးထားပါ VOA ပရိသတ်တွေအတွက်သတင်းတွေကိုကျမတို့ရေဒီယိုရုပ်မြင်သံကြားနဲ့အင်တာနက်တို့ကနေအရောက်ပို့ပေးနေပါတယ်ရှင
် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုလည်းဝေဖန်အကြံပေးကြပါလို့ဖိတ်ခေါ်ပါရစေရှင်။အခုလိုရေဒီယိုကထုတ်လွှင့်တဲ့အချိန်နဲ့တပြေးညီ Facebook စာမျက်နှာဖြစ်တဲ့ VOA Burmese News ကနေလည်းဓာတ်ရိုက်နှာစင်နိုင်ကြပါရရှင်။အခုတော့အပတ်စဉ်ကဏ္ဍတွေကိုတင်ဆက်ဖို့အချိန်ရောက်ပါပြီ။စီးပွားရေးကဏ္ဍကိုနားဆင်ရမှာပါ။ဆရာနာသိန်းရဲ့ February 1ရက်နေ့ကစလို့ဗန်အံ့ငွေအလွဲတကူထုတ်မြရတဲ့အချိန်ဒီဟာအခု၄လအတွင်းကိုရောက်လာချိန်မှာပိုပြီးဆိုးလာနေပါတယ်။ဗန်အံ့ငွေကိုထုတ်ယူအသုံးပြုနိုင်ရေးအတွက်အနည်းဆုံး300ခန်းကနေ၁၀ရာခိုင်နှုန်းထိအကျိုးမြတ်တွေပေးနေကြရတာပါဒီသတင်းပတ်စီးပွားရေးအစီအစဉ်မှာမတ်တိန်ကြီးထိုက်ကစူးစီးတင်ပြထားပါရရှင
်လက်ရှိတိုက်ပွဲတွေပြင်းထန်နေတဲ့ကယားပြည်နယ်လွိုက်ကော်မှာနေ့စဉ်တုံးဖို့အတွက်ဘဏ်ကငွေထုတ်ဖို့တောင်မလွယ်ပါဘူးငွေစက်ကူရှိမှဈေးဝယ်လို့ရတဲ့အခြေအနေမှာဘဏ်ကငွေထုတ်မရတဲ့ပြဿနာကြောင့်ဘဏ်အငွေကိုအသုံးပြုနိုင်ရည်အတွက်ငွေကြက်တရားကိုသုံးချက်နဲ့အထက်အမြတ်ပေးပြီးတော့ထုတ်ယူကြရပါတယ်
။ဘဏ်ကတော့ဘာမှထုတ်လို့မရဘူး။ကိုတုံ့ပြန်လေးပေးတယ်။အဲ့ဒီအကျန်ကလည်းတုံ့ပြန်ပေးပြီးတော့ထုတ်တယ်ပြောတာပဲ။ဒါပေမဲ့ကျွန်တော်တို့သွားထုတ်တဲ့ဟာတော့အခုတည်းရောအဆင်မပြေသေးဘူး။အဲ့တော့6လပိုင်းတရက်နေမှပဲတုံ့ပြန်လာယူပါဆိုပြီးကျွန်တော်တို့ကတော့ CB ကသုံးတာပေါ့နော်
။ဟုတ်ကဲ့ဟုတ်က
ဲ့။အဲ့တော့ဘဏ်တိုင်းကလည်းသမောစာလည်းဒီတိုင်းပါပဲထုတ်လို့မရကြဘူး။
ဟုတ်ကဲ့အဲ့တော့ဒီနေ့စဉ်300ဆွဲရတာရောက်တော့ဘလို့ငွေချေပြက်တာလက်တာမြင်မြင်ရှိပါသလားဘလို့ကြုံနေရပါလဲ
ငွေချေရတော့ပြက်ကြတာမထိုက်ဘူးခုကအခု percentage တွေနဲ့ပြရတာပေါ့နော်တသိန်းထုတ်လို့ရှိရင်ပွဲစားတွေက5000ယူတာပေါ့10သိန်းဆို5000ပြရပေါ့
ပွဲစားတွေဆိုတာဖေရပွဲစားတွေပါလေ
အဲ့ဒါတော့တိကျမသိဘူးအဲ့လိုမျိုးပတ်စံရှိတဲ့လူပေါ့နော်ကတော့ပါစနေယူပြီးတော့ထုတ်ပြရတာပေါ့အဲ့တော့ပြင်မပြောနေကြတဲ့ဟာတော့အဲ့ဒီဘန်နဲ့ချိတ်ဆက်ထားတဲ့လူတွေပေါ့အ
ဲ့တော့ဘယ်လောက်လောက်ပြရပါလဲ
သူတို့တွေလူလဲဆိုတာသိချင်ဒီနေ့ကတော့ 5% လို့ပြောတယ်ဟိုတနေ့ကိုရင်တုန်းကတော့အရေးကြီးတယ်လို့ပေါ့နော်လူချင်းလည်းမတူကြဘူး 8% ထိပေးရတဲ့လူတွေရှိတယ
်အဲ့တော့သူတို့ကိုရောက်တော့ဘန်ကနေပြီးတော့ဒီလွှဲပေးရတာပေါ့နော
်သူတို့ရဲ့ဘန်အကောင့်တွေကိုပေါ့နော်သူပတ်စံလူချင်းတဲ့လူကပန်းအောင်တဲ့ဆွဲပေါ့သူတော့ငွေသားထုတ်ပြရပေါ့သူတို့ကပန်းလူဖြစ်သွား
နိုင်ငံရေးအပြောင်းလဲမှာဘန်တွေအပြည့်အဝမလဲပတ်နိုင်တာကြောင့်ဖွင့်လှစ်လဲပတ်တဲ့ဘန်တချို့မှာလူတွေများသွားရတာအပြင်ဖြက်စီးလိုသူတွေရဲ့ပျောကလည်းမကင်းဘူးဆိုတဲ့သဘောမျိုးဘိုးဘန်ဒုတိယဥက္ကဋ္ဌဦးဝင်းတော်က VOA ကိုပြောဆိုထားပါတယ
်ခုရောက်တိုးဝိတ်ဖြစ်နေတဲ့ဖြစ်စဉ်นี้ဘာကြောင့်လဲဆိုတော့ဒီဝန်ထမ်းတွေနိုင်ငံရေးအပြောင်းလဲဖြစ်တဲ့ဘဝမှာဒီပြီးတော့ကျုံးမတက်နိုင်တဲ့အခါမှာဗန်ဒီမှာဖွင့်နိုင်တဲ့အင်အားနေတော့ပါဒီချိန်မှာပဲဗန်ဒီမှာလူတွေတိုးတာပဲတိုးတော့ကြာနှစ်ချောင်းရှိပါတယ်တစ်ချက်ကတော့တကယ်ကိုလူအလူထူတာအဲ့တော့ဗန်100ရှိရဆိုရင်ဖွင့်နိုင်တာဗန်20လောက်ပဲဖြစ်တဲ့အတွက်ကြောင့်မို့လို့အဲ့ဒီ5000လောက်ရှိတဲ့အင်အားကဗန်မှာသွားပြီးကျုံတာပဲအဲ့ဒီပုံမှာမူတည်ပြီးတော့နောက်ဆက်ဖြက်စီးလူတွေကဗန်ဒီမှာလူတွေဝိုင်းထုတ်နေပြီးထွက်ကြပါဆိုတဲ့ message ဖြစ်တာနေပြီးတော့မှဒီပြဿနာပေါ်လာတဲ့အရင်းခံပါပဲဘန်ဒီပေါ်မှာယုံကြည်မှုရှိတဲ့ဆိုတဲ့အာဒီလုံးဝမဟုတ်ဘူးဆိုတော့ဘိုးကကထုတ်တယ်ချက်ထုတ်ပြီးဖြစ်တယ်။အခုလည်းတလို့တော့ကတ်တန်နဲ့ဖြစ်သွားတဲ့ကိစ္စလေးမှာလူတွေတန်းစီတဲ့အကြောင်းလည်းချက်ရှိပါတယ်။ကျွန်တော်တို့ internet connection မှာအခု internet connection ကကျွန်တော်တို့အခုပြန်ပြီးတော့အလုံး data transfer အလုံးလို့ရပါပြီ
။တကယ်တမ်းမှာတော့ငွေဆက်ကူမရှိရင်လုပ်ငန်းလဲပတ်လို့မလွယ်တော့တဲ့အနေအထားကိုရောက်နေတာပါလို့လုပ်ငန်းရှင်တွေကရှင်းပြပါတယ်
။တချို့ပစ္စည်းတွေကလည်းငွေသားနဲ့ပဲလက်ခံတော့တယ်။ကုန်တယ်ဒီပေါ့နော်။ကုန်တယ်တွေကလည်းပတ်စံကောက်တဲ့ကုန်တယ်တွေကလည်းငွေသားနဲ့ပဲပေးပါဆိုပြီးဖြစ်လာတယ်။ရွှေချောင်းတွေပါလေဆိုလည်းအဲ့လိုပဲငွေသားတုံးပဲပေးရတယ်။ပန်ပေးမှန်းကိုလက်မခံကြတော့။လုပ်နေတဲ့လုပ်ငန်းလေးအပေါ်မှာမူတည်ပြီးကြတော့အဲ့ဒီပန်ရှင်းမှာသွားပြီးတော့အချိန်အကြာကြီးရက်ဆောင်မှုဆိုတာလည်းမဖြစ်နိုင်ဘူး။နောက်တုတ်ကင်ယူပြီးတော့ဟိုပို့လက်ရောက်မှငွေကုန်သွားတာမျိုးဆိုလို့လည်းတနေကုန်လုံးကြီးဖြစ်ပါလေ။အဲ့လိုကြတော့ကျွန်မအညီနဲ့သွားပြီးဆမ်းမဆောက်ပြီးတော့ဒီငွေသွင်းငွေထုတ်ဖို့လုပ်ဖို့အတွက်ကြတော့မရေဘူး။မရေတော့ဒီ wave ကနေပဲ
ตัวตัวเองลีดเอาส่วนลีดเอาพอเออหรือมาถึงเราส่วนนั้นต้องเปลี่ยนไปเลยช่วงไหนมีจอบเอ้ปู่กูเออหรือเปลี่ยนมีจอบทุกเนี่ยเราไม่ได้สีดำพอแฟนวัยทุกตามมาเลยลูดอู้กูตัวเองจะไปด้วยมีอาสงจะตีนเสียตาทุกอยู่ในเมื่อเจ้าเนี่ยคอมมิวนิตี้พอสีดีการ์โรตัวเองจะไปมาอาสงจะตีเนี่ยที่ทุกอยู่บ่บ่บังอ่ะตั้งมาทาราบะ ทับไปเมื่อคนนี้จะขับมาดินเสียทุกอยู่กันใช่ยี่กับไปตัวแค่นี้รับปะที่เช่นนี้มาบางงานนี่งูเลื้อยเล็กๆไปอยากให้น้องทุกคนช่วยมีอยากอยู่กับงูเสกูเล่เล่ตัวเองไปดูเรื่องเช่นไหนมาเดลี่โปรแกรมนี้จะเป็นมาโปรแกรมนี้ก็เอาเงินผ่อนหายเลยโปรแกรมนี้ก็เอาเงินผ่อนหายเป็นเนี่ยติ้งเนี่ยแต่ว่ากูติ้งเนี่ยทุกปีเลยบอกไอ้ลูกโปรแกรมนี้ก็เชียร์ดูเลยแต่ช่วยเจ้าโปรแกรมนี้ก็เชียร์ทำไมเราไม่สาวเอ้า ตัวลูกสาวเรียนอยู่ปีเดียวเนาะเปลี่ยนไปเป็นลูกสาวจ้าเลยตัวช่วยแต่ช่วยเจ้าเลยตัวลูกคนนั้นก็มีกำเนิดตัวลูกคนนั้นลูกสาวเนี่ยทุกปีก็เปลี่ยนปีเลยแต่ช่วยเจ้าเลยมาโอ้บอกสิ่งที่แม่รู้มีรู้พี่อาศัยอยู่นี่รู้อะไรอยู่ใส่ยงจีเจ้าเลยตัวเรียนนี่สิเขาอ่างวยเชียนี่สิเขาอ่างวยอยู่ตัวว่าเอ็งเนี่ยมาติงทำอยู่ห้องนี่ไงเนี่ยเป็น transitional ตัวนั้นตัวเรียนนี่สิเป็นตัวเชียนไปแล้วก็เป็นตัวเนี่ยรู้ไล่ชาบีอ่ะตัวช่วยเล่นมีเลยเชีย
MCRB မြန်မာစီးပွားရေးကဏ္ဍတာဝန်ယူမှုရှိရေးအထောက်အကူပြုဌာနရဲ့မြန်မာနိုင်ငံတွင်လုပ်ငန်းလှည့်ပတ်နေသောဆွေရည်မှုရှိနေသည့်စီးပွားရေးလုပ်ငန်းများရဲ့ထုတ်ပြန်ချက်ဆိုရမှာတော့ပြည်တွင်းပန်တချို့လဲလက်မှတ်ရေးထိုးထားတာတွေ့ပါတယ်စီးပွားရေးလုပ်ငန်းတွေကိုတာဝန်ယူမှုရှိရှိဆောင်ရွက်ဖို့နိုင်ငံတကာစီးပွားရေးနဲ့လူ့အခွင့်အရေးစံချိန်စံညွှန်းတွေနဲ့အညီဆောင်ရွက်မယ်လို့ကြေညာချက်မှာတော့ UAB ပန် ယူမာပန်ကေဘီဇက်ပန်ဝက်မနီရွှေပန်တို့ကိုဖော်ပြထားပါတယ်အမေရိကန်ဥရောပသမ္မဂနဲ့ဗြိတိန်တို့ကတန်းခတ်ပိတ်ဆို့ထားတဲ့လုပ်ငန်းတွေဒါမှမဟုတ်လဲပုံကိုယ်တွေကိုဗန်နေနဲ့ဝန်ဆောင်မှုပေးမထားတဲ့အကြောင်းအတည်ပြုတဲ့အကြောင်းလဲ KBZ ပန်ရဲ့အင်္ဂလိပ်ပန်ဝက်ဘ်ဆိုက်မှာဖော်ပြထားပါတယ်မြန်မာစီးပွားရေးကဏ္ဍတာဝန်ယူမှုရှိရေးအထောက်အကူပြုဌာန MCRB ကထုတ်ထားတဲ့မြန်မာနိုင်ငံတွင်လုပ်ငန်းလှည့်ပတ်နေသော ဆွေးရည်မှုရှိနေသည့်စီးပွားရေးလုပ်ငန်းများရဲ့ထုတ်ပြန်ချက်ကိုတော့ European Chamber of Commerce in Myanmar မြန်မာနိုင်ငံဆိုင်ရာဥရောပကုန်သည်ကြီးများအသင်းကထောက်ခံထားပြီးမြန်မာနိုင်ငံတွင်းကတခြားနိုင်ငံခြားကုန်သည်ကြီးများအသင်းတွေထံကိုလည်းဖြန့်ဝေထားကြောင်း MCRB ရဲ့ website မှာဖော်ပြထားပါတယ်ရှင်
မတ်တိန်ကြီးထိုင်အပတ်စဉ်တင်ဆက်နေတဲ့စီးပွားရေးကဏ္ဍပါရှင် VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုတိုက်ရိုက်နားမစင်လိုက်ရသူတွေအတွက် website စာမျက်နှာဖြစ်တဲ့ burmese.voanews.com မှာလည်းအချိန်မီနားဆင်ကြည့်ရှုနိုင်ကြပါရှင်အခုတော့မဆုမြတ်မွန်ရဲ့ blogger တွေပြောသမျှကိုဆက်လက်တင်ဆက်မှာပါ မင်းတက်မြို့မှာတိုက်ပွဲတွေဖြစ်လို့ကလေးငယ်တွေတက်ကြီးရွယ်တွေအပါအဝင်ထွက်ပြေးနေကြရတဲ့မင်းတက်မြို့ကန်တွေဟာတောတောင်တွေထဲမှာခက်ခက်ခဲခဲပုန်းရှောင်နေကြရပါတယ်။အိမ်ပြန်ဖို့ပူဇာနေတဲ့ကလေးငယ်တွေပင်ပန်းနေကြတဲ့အမျိုးသမီးနဲ့တက်ကြီးရွယ်အိုတွေဘယ်လောက်ဆင်းရဲတဲ့အခြေအနေကြုံနေကြရတယ်လဲဆိုတာကိုမဆုမြတ်မွန်ကဘလော့ဂါတွေပြောသမျှအစီအစဉ်မှာတင်ပြထားပါရှင်။ ချင်းပြည်နယ်မင်းတပ်မျိုးကဒေသခံကာကွယ်ရေးအဖွဲ့တွေအပေါ်စစ်တပ်ကလေကြောင်းကနေပါအင်အားသုံးတိုက်ခိုက်ခဲ့တဲ့အတွက်မင်းတပ်မျိုးကသုံးပုံနှစ်ပုံလောက်အိုးအိမ်ပြစ်ထွက်ပြေးနေကြရပါတယ်။တောတောင်တွေပေါ်မှာဘေးလွတ်အောင်ထွက်ပြေးနေကြရသူ6000လောက်ရှိတယ်လို့မေလ19ရက်နေ့ကမင်းတပ်မျိုးကနေထွက်လာခဲ့တဲ့မျိုးကန်ကျောင်းဆရာတယောက်ကပြောပါတယ်။ကျွန်တော်တို့ရဲ့
ညနေနာမှာတူတူအပြင်ထန်လာတဲ့ဒီလေရင်တွေကိုတုံးပြီးတော့လေအဲညို့ပေါ်တွေကိုဒီလေရင်နဲ့ပြစ်ခတ်ပြီးတော့ဒီအနောက်တွေအတုံးပြီးတော့ဒီတိတ်ညို့ထဲတွေကိုရှောက်ပြရန်တန်ပြစ်တက်ခါမှာကျွန်တော်တို့ဒီအသက်အန္တရာယ်ကိုစိုးရင်ပြီးတော့ကျွန်တော်တို့ဖြတ်ပြရတဲ့ဒီတက်ကြီးရွယ်လေးတွေဒီကိုယ်ဝန်ဆောင်မိခင်တဲ့အကုန်လုံးပဲအပြင်ဒုက္ခတွေပေါ့နော်အကုန်လုံးပါပါကျွန်တော်အသက်အန္တရာ ကျွန်တော်တို့နေရာကတော့ဟိုကြေးရွာတခြားတော့ကြေးရွာတွေနဲ့အလောင်းဝေးတဲ့ခါကျတော့ဒီအိမ်မာမတော့ဟိုအထက်ခဲတွေတော့ရှိပါတယ်
เราเลยเสียบที่อาจารย์ตอบไปเลยนี่อาจารย์ที่เล่นมิชชั่นอะไรก็จะที่เด็กๆเนี่ยอาจารย์ที่มีอาจารย์ที่มีอะไรก็จะที่ว่าเนี่ยเนี่ยอาจารย์ที่มีอะไรก็จะที่ว่าเนี่ยเนี่ยอาจารย์ที่มีอะไรก็จะที่ว่าเนี่ยเนี่ยอาจารย์ที่มีอะไรก็จะที่ว่าเนี่ยเนี่ยอาจารย์ที่มีอะไรก็จะที่ว่าเนี่ยเนี่ยอาจารย์ที่มีอะไรก็จะที่ว่าเนี่ยเนี่ยอาจารย์ที่มีอะไรก็จะที่ว่าเนี่ยเนี่ยอาจารย์ที่มีอะไรก็จะที่ว่าเนี่ยเนี่ยอ
ก็ตัวเองก็ชีพยาเลยที่ตุ๊กขึ้นได้เดียวจะเราเนี่ยที่ที่เราอุ่นยาจะเราจะรู้จับปูเพื่อจะเราทับที่จะเอาไปเลยเสียรู้ทับที่นี่เลยสุดสุดสุดบางคนเนาะไอ้รู้ทับที่นี่เมื่อก่อนเสียบางวันมีว่าดูเป็นเล่าเราเป็นยาวเราเสียรู้ว่าเปล่ารู้ยันหายเลยเสียมาแล้วเสียมีมาที่เราไม่ได้ที่อ่ะรู้ยี ต้องปงปงมาหน้าปงนอกการเราขมันชีวะรู้ยี่ชักทองนอกการเราแต่ก็ที่นี่จ่าเลยที่มีบ่มาจะรู้อันนี้ไงเราไปจำมาเลยที่จันทร์รู้ที่อาจจะนอกการเราจังแค่เรารู้เลยว่าอาจจะอันเดอร์ลงชมหุ่นตัวลงชมติดชามหุ่นมือสีเดชาจะรู้เลยอาจจะที่เนี่ยมีธรรมชีวะเลยแต่ช่วยรู้ย้อนเราจะรู้เลยที่ที่เนี่ยทำไมไม่มีเนี่ยเขาจะเราไปที่รู้ยามหามาที่ตัวเองเทมาไปมีเนี่ยมีเทมาไปมีเนี่ยอาชีพเนี่ยชีวะเลยจันทร์รู้เนี่ยเสียตัวยาเลยจันทร์รู้เนี่
ဆိုရင်ဟိုဆိုရင်ရှောက်ပြစ်တဲ့ခါကျတော့အချိန်မဆက်ရဲတဲ့နဲ့အိတ်ထဲမှာအောင်းနေရတဲ့အခြေအနေမျိုးမှာရှိနေပါတယ်သူတို့မှာခုတော့ဒီဘေးလို့ရခိုးလုံးနေရနေရပေါ့နော်အဲ့နေရာမှာဩဆရာတို့နေရထိုင်ရဟိုစားအတောက်တွေရအဆက်ခဲတွေတော့တော်တော်လေးကိုကျွန်တော်တို့ကြုံနေရပါတယ်ဒီတော့ထဲမှာရှိတဲ့ တပါဝအတီးရလေးတွေပဲခိုးပြီးတော့ဒီနေ့အဖြစ်ကျွန်တော်တုံးဆောင်ရပါဆန်ကတော့ကျွန်တော်ထပ်ပြီးလာတဲ့အချိန်မှာတပါတဲ့ယူဆောင်လာတဲ့အစားစာပေါ့တရက်မျက်စာတော့ကျွန်တော်ပါလာပြီးတော့ထပ်ပြီးလာတဲ့ဒါလေးလဲခုနေထားမှာတော့ကုန်နေပြီမြို့ပေါ်လဲပြန်လုံးနေရဘူးဒီစစ်တပ်ကြီးကနေဒီတောက်လျှောက်မြို့ထဲတွေကိုပြီးတော့တွေ့ရမဲမဲမြန်ကိုကြီးစားနေသူတို့ကလည်းနဲ့ကြီးနေတယ်ဒီတက်ခါကျွန်တော်တို့
ไม่ใช่บ้างอาชีพเสร็จไปแล้วจันทร์เราอาสาต่อไปจะเข้าหลามไอ้ที่นี่ใช่บ้างเสียเราโหดีเสียเปล่าเราโกยดีเองดีได้มีเรื่องเปลี่ยนวันลมยาวโกยเงี้ยเปลี่ยนตัวลมยาวส่วนที่บ่รอเปลี่ยนขัดดีที่ได้เปลี่ยนมาเปลี่ยนเข็มงาเสียรู้ไม่ได้มีมันนี่แก่อะไรไอ้ที่นี่ได้ที่พิจารณาเสีย
โอเคที่ไต้หวันมาชิคเข็มมาเราจันทร์เราจันทร์เราอีสานทั้งแบบไปตีกูลูกกูลูกแบบนี้ทันเจ้าเราบ้างที่สิ่งที่ที่มาเดียที่อาณาติงที่เรานอกไปมาที่สันต์เจ้ามูรีที่ว่าสิ่งอะไรที่เรามาตัวว่าสันต์ที่เราอะไรง่ายง่ายข้าวโพดที่ตัดที่สูงแล้วจันทร์เราพันธุ์ที่มูรีสิ่งอะไรนอกไปมาที่จันทร์เราเรียนอยู่ที่เอชั่นผมชิลาอู้อะไรก็จันทร์เราที่อธิคัดที่นอกไปมาชิลาเรตเอชั่นมาจันทร์เราทับที่ลายอะไรทาวชิวาเรจันทร์เราทราบไปมาเราจันทร์เราอีสานทั
ယ်
တို့တဖြစ်နေခင်းနေဖက်တမဆိုလို့ရှိရင်ကျွန်တော်တို့ပုံဆောင်တဲ့နေရာတွေကိုဒီစစ်ကောင်စီရဲ့တပ်သားတွေကနေကျွန်တော်တို့နေတဲ့နေရာကိုအပြောက်ကြီးတွေနဲ့ထုမာကိုလက်နဲ့ကြီးတွေနဲ့ပြစ်မာကိုကျွန်တော်အင်မတန်မှစိုးရိမ်ရတယ်ပြလို့ရှိရင်ကျွန်တော်တို့နေတဲ့နေရာတွေကိုလိုက်ပြီးတော့တီးပြီးတော့ကျွန်တော်နေရာတွေကိုသူတို့ရှင်းလင်းရေးတွေပါရင်လုတ်ဆောင်လာမှာကိုကျွန်တော်တို့စိုးရိမ်ရကျွန်တော်တို့ရဲ့အတက်အတန်အန္တရာယ်ပေါ့ကျွန်တော်တို့လိုက်လံပြီးတော့ပြစ်ခတ်မှာကိုကျွန်တော်တို့စိုးရိမ်နေရတယ်ညအိတ်တဲ့အချိန်မှာဆိုလို့ရှိရင်ကျွန်တော်တို့ကတော့အလုံးလုံးချုံချုံမရဘူးပေါ့ဒီစစ်ကောင်စီရဲ့သက်သားတွေပဲချင်းရောက်လာမလဲကျွန်တော်တို့ကိုပဲချင်းလိုက်ရှာလာမလဲဆိုတော့အစိုးရစိတ်လက်မှုတွေနဲ့ပဲညအချိန်တွေပဲကျွန်တော်တို့ဖြတ်တန်းနေရပါတယ
်စစ်တပ်နဲ့မင်းတပ်ဒေသခံကာကွယ်ရေးအဖွဲ့တွေကြောင့်အပြန်အလှန်ပြစ်ခတ်တိုက်ပွဲတွေကြောင့်ထွက်ပြေးနေကြရတဲ့ကလေးငယ်တွေဟာလည်းကလေးသဘာဝစော်ကစားခြင်းလို့အိမ်ပြန်ဖို့ပူဇော်နေကြပါတယ်
ကလေးတွေကတော့တော်တော်ဟိုပြန်ပန်းနေကြရပါတယ်သူတို့သောဆဲတောင်ဆဲတွေမှာဒီမိုးတန်နေတန်နေကြရမှာသူတို့လည်းအင်မရမစီပွားဆရာသူတို့ရဲ့အချင်းညာလည်းတွေ့မြင်နေရပါသူတို့ကလည်းအိမ်ပြန်ချင်တာပေါ့သူတို့မှအိမ်မှာရှိခဲ့တဲ့ပစားစရာတွေသူတို့တန်တာကြတယ်အဲ့ဒါတွေနဲ့စော့ချင်ကြတယ်ပြန်ချင်ကြတယ်အဲဆိုတော့ကလေးတွေကတော့ပူဆာကြတာပေါ့သူတို့ကတော့အိမ်ကိုပဲတချင်လို့ပြန်ချင်ကြတယ်ဒီတော့တောင်တွေထဲမှာဆက်ပပားတွေကြောက်ဆောင်တွေကြားထဲမှာသူတို့ကတော့မနေချင်ဘူးပေါ့အိမ်ပြန်ဖို့ ချင်းလုံးပူစာကြတယ်ပေါ့တော့အမျိုးသမီးတဲ့တတိယအိုရင်းလည်းပဲသူတို့အုတ်ကင်းအင်ပြင်းဒီလိုမျိုးတစ်ခါမှနေဟိုတော်ဆဲထပ်ပြေးရတဲ့အချိန်မျိုးသူတို့မှမကြုံဖို့ရခါကြတော့တော်လေးကိုဒီအခက်ခဲတွေကျွန်တော်တို့မှကြုံနေရပါတယ်သူအခုဆော့ပြေးလာတဲ့သူတွေတဲ့တော်တော်များများတော့သူတို့ထားခဲ့တဲ့အိုးအိမ်တွေပြည်စည်းရင်ပြည်စည်းပါလိမ့်စေတဲ့ကျွန်တော်တို့ရဲ့မြန်မာနိုင်ငံချင်းဖက်ဒရယ်ဒီမိုကရေစီရောက်ပြီးတော့ငင်းချမ်းရင်ကျွန်တော်တို့ဂျင်းနပ်ပါတယ်တဲ့အိုးအိမ်ကကြတော့ပြန်ထူထောင်လို့ရပါတယ်တဲ့အဲ့လိုသူတို့ပြောတာနေကြတော့ကျွန်တော်တို့လည်းပဲတော်တော်လေးကိုအားတင်ထားရတဲ့အခြေအနေမျိုးဖြစ်ပါတယ
်ဆရာတို့ဘယ်အချိန်မှဒီကိုအိမ်ကိုပြန်ရမယ်မှမသိတော့ဆရာတို့နောက်ရှေ့ဆက်ပြီးတော့ကဘယ်လိုလုပ်ကြမလဲဘယ်လိုအခြေအနေအစားအသောက်ကလည်းအခုတခြားလာပြီးပြတ်လတ်လာပြီးဆိုတော့ဆရာတို့အဲ့ရှေ့ဆက်ဖို့အတွက်ကဘယ်လိုမျိုးပြင်ဆင်ထားလဲဆရာ
လောလောဆယ်ပေါ့နော်ကျွန်တော်တို့ပါဒီကိုအသက်လုံခြုံရေးပေါ့ဒီအသက်ပေးရနေလွတ်မြောက်ဖို့ပဲကျွန်တော်တို့မှစဉ်းစားပြီးတော့ဖြည့်နေရတဲ့အခါကျတော့ရေရှည်စားတော့ဟာနေထိုင်ဖို့ကျတော့ကျွန်တော်တို့မှရှေ့ဆက်ပြီးတော့အစီအစဉ်လေးတွေချမှတ်ထားတာလောလောဆယ်မှာတော့မရှိသေးပါဘူ
းအခုလိုမျိုးအိုးအိမ်ဖြစ်ထွက်ပြေးနေကြရတဲ့မင်းတပ်ပြည်သူတွေအတွက်ဖြည့်ရင်းမှတာမကနိုင်ငံတကာမှာရှိနေကြသူတွေကစိုးရိမ်ပူပန်ကြောင်းပြောနေကြတဲ့အပေါ်မှာဝမ်းသာကျေးဇူးတင်တယ်လို့မင်းတပ်မျိုးခံကပြောပါတယ်ရှင်ကျွန်မဆင်းရဲမော်ပါလောကရီပြောသမျှအစီအစဉ်ကိုမဆုမြတ်မွန်တင်ဆက်ခဲ့တာပါ VOE မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နနက်6နာရီကနေ9နာရီထိထုတ်လွှင့်နေပါတယ်အခုအင်္ဂါနေ့နနက်ခင်းတနာရီအစီအစဉ်ကိုမနက်7နာရီကနေ9နာရီထိလိုင်းတိုမီတာ20 kHz 15113လိုင်းတိုမီတာ25 kHz 11813လိုင်းတိုမီတာ32 kHz 9335တို့ကနေလဲကျမတို့ပြန်လဲထုတ်လွှင့်ပေးနေပါတယ်အခုတော့သတင်းချင်းချုပ်ကိုဒေါက်ခင်မြတ်သက်ကပြောပြမှာပါရှင
်မြန်မာနိုင်ငံတွင်းကလက်ရှိအခြေအနေဟာတိတ်ကိုဆိုးဝါးနေစေဖြစ်ပြီးအထူးသဖြင့်ပြည်သူတွေဟာကုနေအိမ်တွေမှာကိုမနေရဲပဲအိုးရင်ဆုတ်ခွာထွက်ပြေးနေကြရတယ်လို့ကုလသမဂ္ဂတွင်းမှုချုပ်မြန်မာနိုင်ငံဆိုင်ရာအထူးကိုယ်စားလှယ်ခရစ်စတင်းစထရက်နာဘတ်ဂနာကတနင်္လာနေ့သတင်းစာရှင်းလင်းပွဲမှာပြောကြားလိုက်ပါတယ်လက်နက်မပါဘဲငြင်းချမ်းစွာဆန္ဒပြတဲ့ပြည်သူတွေကိုစစ်တပ်နဲ့ရဲတွေကပြင်းပြင်းထန်ထန်ပစ်ခတ်နှိမ်နှင်းမှုတွေကနေ3လကျော်ကြာလာချိန်မှာတေဆုံးတာအဖမ်းဆီးခံရတာတွေတိုးလာနေတာကြောင့်ရှောင်းတိန်ကာဝယ်တာပဲလုပ်နေတဲ့ပြည်သူတွေဟာအခုအခါမှာရရအိမ်လုတ်လက်နက်တွေဒါမှမဟုတ်တိုင်းတန်းလက်နက်ကိုင်းအဖွဲ့တွေစီမှာစစ်တပ်တန်းတွေတက်ပြီးဒဏ်ပြန်တွန်းလှန်တိုက်ခိုက်ရတဲ့အနေအထားကိုရောက်နေပြီဖြစ်ကြောင်းလည်းပြောပါတယ်တောတောင်တွေထဲပုံအောင်ထွက်ပြေးနေရသူတွေမှာဆန်းနဲ့ရိတ်ခါတောက်တုံးရင်နဲ့ခိုးလုံးစရာအပြင်ကျန်းမာရေးစောင့်ရှောက်မှုတွေပါအရေးကြီးကြီးလိုအပ်နေကြောင်းလည်းပြောပါတယ် Frontier မြန်မာ Magazine Editor Danny Fenster ဟာမလေးရှားနိုင်ငံကွာလာလမ်ပူကိုသွားမဲ့လင်းပေါ်မတက်ခင်ကလေးမှာပဲတနင်္လာနေ့မနေ့ကရန်ကုန်ပြည်ပဆိုင်ရာလေးစိတ်မှာအဖမ်းခံခဲ့ရတယ်လို့မဂ္ဂဇင်းတိုက်ကနေကြေညာချက်ထုတ်ပြန်ပြောဆိုပါတယ်။သူ့ကိုရန်ကုန်အင်းစင်အချင်းတောင်ကိုပို့လိုက်ကြောင်းသိရတယ်လို့လည်းပြောပါတယ်။သူ့ရဲ့အခြေအနေကိုစိုးရင်ပူပန်နေကြောင်းနဲ့သူ့ကိုအမြန်ဆုံးပြန်ပြီးလွှတ်ပေးဖို့လည်းတောင်းဆိုတာပါ။အမေရိကန်နိုင်ငံသားဌာနပြောခွင့်ရကလည်းအမေရိကန်နိုင်ငံသားတဦးမြန်မာနိုင်ငံမှာအဖမ်းခံနေရတယ်ဆိုတာသိရကြောင်းနဲ့နိုင်ငံခြားရောက်နေတဲ့အမေရိကန်နိုင်ငံသားတွေနဲ့ပတ်သက်ပြီးအမေရိကန်နိုင်ငံသားဌာနကအလေးနဲ့ထားရှိတယ်လို့သူရဲ့အခြေအနေကိုစောင့်ကြည့်နေကြောင်းလည်းပြောပါတယ်။စစ်တပ်အာဏာသိမ်းထားတာလေးလနီးပါးရှိလာနေပေမဲ့ဆီယနာသိမ်းကိုဆန့်ကျင်ကန့်ကွက်တဲ့ဆန္ဒပြပွဲတွေနေ့စဉ်လိုလိုဆက်ရှိနေပြီးတနင်္လာနေ့မှာတော့ရန်ကုန်အပြင်တခြားနယ်မြေတွေမှာလူပေါင်းများချီပါဝင်တဲ့တပိတ်စစ်ကြောင်းတွေပြန်ပြီးထွက်လာတာတွေ့ရပါတယ်။နေ့စဉ်မပြတ်ပြည်သည့်ပြည့်ပျောက်ကြားတပိတ်တွေရှိနေတဲ့ရန်ကုန်မြို့မှာပောက်ကွဲမှုတချို့နေ့စဉ်လိုလိုရှိနေပြီးစစ်ကောင်စီတပ်တွေရဲ့ဖမ်းဆီးမှုတွေလည်းဆက်ပြီးရှိနေပါတယ်။စစ်တပ်အာဏာသိမ်းပြီးပြီးချင်းအဖမ်းဆီးခံရတဲ့နိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်ဒေါင်ဆန်းစုကြည်သမရဦးဝင်းမြင့်နဲ့နေပြည်တော်ကောင်စီဥက္ကဋ္ဌဒေါက်တာမြို့အောင်တို့ကိုမေလ24အင်္ဂါနေ့ကနေပြည်တော်စဘူတီရိမြို့နယ်ကနေပြည်တော်ကောင်စီဝင်းနဲ့မှာအထူးတရားရုံးနဲ့ရုံးထုတ်ပါတယ
်။တင်းချင်းချုပ်ကိုဒေါက်ခင်မြတ်သက်ပြောပြသွားတာပါ။ဒီကနေ့နဲ့အစီအစဉ်ထုတ်လုပ်ရေးမှုကတော့ကိုရဲမွန်အောင်ဖြစ်ပါတယ်အင်ဂျင်နီယာတွေကတော့ဇူဘဲနဲ့ကယ်ဗင်ဖောင်လာတို့ပဲဖြစ်ပါတယ်ရှင် VOE မြန်မာပိုင်းအစီအစဉ်ကိုမြန်မာစံတော်ချိန်နနက်6နာရီကနေ9နာရီအထိတင်ဆက်ခဲ့တာပါကျမတို့အစီအစဉ်တွေကို VOE website ဆာမျက်နှာမှာလည်းအချိန်မီ၍နားဆင်ကြည့်ရှုနိုင်ကြပါတယ်မြန်မာပြည်သူပြည်သားအားလုံးဘေးအန္တရာယ်အပေါင်းကနေကင်းဝေးကြပါစေလို့ဆုမွန်ကောင်းတောင်းပါတယ်ရှင်မင်္ဂလာရှိသောနေ့တစ်နေ့ဖြစ်ကြပါစေကျမအင်ဂျင်နိုင်ပါThank you.
This program